Welcome to the Voice of America in Burmese.
တတရှင်များဘေကင်းလုံခြုံစွာနဲ့နိုးထနိုင်တဲ့မနေ့ခင်ဖြစ်ပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်စက်တင်ဘာ19ရက်ကြာသပတေးနေ့မနေ့ခင်အစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါတယ် VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာပါပြန်လည်ထုတ်လွှင့်နေတာပါမနေ့6လရက်နေ့ Connecticut တက်စမဲ့အခု VOA မနေ့ခင်အစီအစဉ်ရဲ့အစီအစဉ်မှုဖြစ်ကျွန်တော်ညီညာရေးကတာဝန်ယူသွားမှာပါခင်ဗျာ
လေဗနွန်မှာဗော်ဒူးနေကပောက်ကွဲမှုထပ်ဖြစ်တာကြောင့်14ဦးထက်မနည်းသေဆုံးပြီးလူ450ဒဏ်ရာရရှိခဲ့ပါတယ်။ Tea Stars American အလုံသမားတမကကြီးကလာမယ့် American ရွေးကောက်ပွဲသမရလောင်း2ဦးလုံးကိုထောက်ခံချက်ပေးဖို့ပယ်ချလိုက်ပါတယ်။တရုတ်ထိန်းချုပ်တဲ့ Internet Hacker တွေကိုဖော်ထုတ်နိုင်နေခဲ့တယ်လို့ FBI Federal စုံစမ်းရေးဘူရိုအကြီးအကဲကကြေညာခဲ့ပါတယ်။
အဲ့လိုနိုင်ငံတကာသတင်းတွေအပြင်စကိုင်းနဲ့မန်လေးတိုက်နေတဲ့စီးရဲသတင်းရေပေးသင့်ပြည်သူတွေကို drone အသုံးပြုပြီးအကူအညီပေးနေတဲ့အကြောင်းနဲ့ထိုင်းနိုင်ငံကမြန်မာရွှေပြောင်းကလေးငယ်စာသင်ကျောင်းအကြောင်းတွေအခြေအနေတွေကိုတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့ American ရွေးကောက်ပွဲဆက်ဆက်သတင်းဆောင်းပါးတွေကိုလည်းတင်ဆက်ပါမယ်။ပတ်စဉ်ကဏ္ဍတွေထဲမှာတော့ editor နဲ့ဆွေးနွေးကမ်းမှာစစ်ကောင်စီကကျင်းပမယ်ပြောနေတဲ့ရွေးကောက်ပွဲအလားအလာကိုဆွေးနွေးထားတာကိုလည်းနားဆင်ရပါမယ်။နောက်လူငယ်အစီအစဉ်ဖြစ်တဲ့ Gen Z နဲ့တပတ်တွင်အားစားသတင်းတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်ခင်ဗျာ။ရင်ဆုံးတော့ဒီကနေ့နဲ့ထိတ်တဲအောင်သတင်းတွေကိုမတ်တင်ကြီးထက်ကကြီးညာပေးပါဦးခင်ဗျာ
။ဂါဇာအပြစ်ရဲ့ရေသဘောတူညီချက်ဟာပြီးခဲ့တဲ့တလခွဲတန်ကာလအတွင်းတိုးတက်မှုတွေရှိခဲ့ပေမဲ့အစ္စရေးနဲ့ဟာမတ်စ်နှစ်ဖက်စလုံးကအပြစ်သက်သဘောတူညီချက်တခုရရှိလာရေးအတွက်နိုင်ငံရေးစိတ်ဆန္ဒကိုပြသရမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကဗုဒ္ဓနေ့မှာပြောဆိုလိုက်ပါတယ်။သဘောတူညီချက်ပါစာဖတ်18ခုမှာ15ခုကိုသူတို့သဘောတူထားပြီးဖြစ်ပေမဲ့ခြံနဲ့ကိစ္စတွေကိုဖြည့်ရှင်းဖို့လိုတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောပါတယ်။အီဂျစ်နိုင်ငံကိုင်ရိုမှာအီဂျစ်နိုင်ငံခြားရေးဝန်ကြီးဘာဒါအဗ်ဒူလာတီနဲ့လုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောတာဖြစ်ပါတယ်။မေလ28ရက်နေ့မှာရရှိခဲ့တဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်နဲ့ဇူလိုင်လ2ရက်နေ့ပြင်ဆင်ချက်တို့အပေါ်မှာဟာမတ်စ်ဘက်ကအခိုင်အမာပိုင်ဖြတ်ထားကြောင်းအတည်ပြုပြောဆိုတယ်လို့အီဂျစ်နိုင်ငံခြားရေးဝန်ကြီးအဗ်ဒူလာတီကသတင်းထောက်တွေကိုစကားပြန်ကနေတဆင့်ပြောပါတယ်။ဂါဇာနဲ့ဆူဒန်တို့မှာအပြစ်ခတ်ရစဲရေးရေးပေါ်လိုအပ်ချက်တွေကိုအမေရိကန်နဲ့အီဂျစ်နိုင်ငံခြားရေးဝန်ကြီးတွေဗုဒ္ဓဟူးနေ့ကဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အီဂျစ်နိုင်ငံကိုင်ရိုကိုရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကအီဂျစ်သမ္မတအဗ်ဒယ်ဖာတာအယ်စစ်စီနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်။လဗနန်နိုင်ငံမှာဗုဒ္ဓဟူးနေ့ကပောက်ကွဲမှုထပ်ဖြစ်တာကြောင့်အနည်းဆုံး14ဦးသေဆုံးပြီးလူ450ဒဏ်ရာရပါတယ်။Hezbollah စစ်သွေးကြွတွေတုံးတဲ့လမ်းလျှောက်စကားပြောဆက် walkie talkie တွေကိုအဝေးကနေဖောက်ခွဲခံခဲ့ရတာပါ Inganek radio လှိုင်းသုံးဆက်သွယ်ရေးစနစ်ပေဂျာတွေပောက်ကွဲမှုမှာတည်ဆုံခဲ့တဲ့ Hezbollah အဖွဲ့ဝင်3ဦးနဲ့ကလေးငယ်2ဦးအတွက် Iran ထောက်ပံ့တဲ့ Hezbollah ကလုပ်တဲ့ဇာပနအခမ်းအနားတွေထဲကတစ်ခုအနီးမှာလဲအနည်းဆုံးပောက်ကွဲမှုတစ်ကြိမ်ဖြစ်ခဲ့ပါတယ်ထောင်နဲ့ချီတဲ့ပေချာတွေပောက်ခွဲခဲ့တဲ့အင်ကန်နဲ့ပောက်ခွဲမှုအတွင်းမှာတော့12ဦးသေဆုံးလူပေါင်း3000နီးပါးထိခိုက်ဒဏ်ရာရပါတယ်။ Hezbollah ကတော့ Israel လက်ချက်လို့အပြစ်တင်ပါတယ်။ Israel ဘက်ကတော့မှတ်ချက်မပေးပါဘူး။အရှိအလဲပိုင်းနဲ့ American ပြည်တော်စုတို့မှာရှိတဲ့လုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေကတော့အင်ကန်နဲ့ပေချာတိုက်ခိုက်မှုဟာဆိုရင် Israel ထောက်လှမ်းရေး Mossad လက်ချက်လို့ American သတင်းမီဒီယာတွေမှာပြောဆိုထားကြပါတယ်။Hezbollah ကတော့ Israel ရဲ့လက်နက်ကြီးပစ်မှတ်တွေကိုဒုံးကျည်တွေနဲ့လက်တုပ်ပြန်တိုက်ခိုက်ခဲ့ကြောင်းဗုဒ္ဓဟူးနေ့မှာပြောပါတယ်။ Hezbollah တို့ကလမ်းလျှောက်စကားပြောဆက် walkie talkie တွေနဲ့ပေချာတွေကိုလွန်ခဲ့တဲ့9လလောက်ကဝယ်ယူခဲ့တာဖြစ်တယ်လို့လုံခြုံရေးဆိုင်ရာသတင်းရှင်းပြတစ်ခုကလည်းပြောပါတယ်ရှင်။American အလုံသမားတမကအဖွဲ့ကြီးတစ်ခုဖြစ်တဲ့ The International Brotherhood or Teamster ကတမရနေရာအတွက် Kamala Harris ဒါမှမဟုတ်လေ Donald Trump တို့ကိုထောက်ခံပေးဖို့အရေးပယ်ချလိုက်ပါတယ်။ဘဲကိုစလေကမှတမကအဖွဲ့ဝင်တစ်တသမာ3တန်းရဲ့လုံလောက်တဲ့ထောက်ခံမှုမရဘူးလို့တမကကပြောပါတယ်။တမကတွေရဲ့ရေးပါတဲ့စီယုံလှုပ်ရှားမှုတွေမှာဝင်ရောက်မဆွတ်ဖက်ရေးတမကအဖွဲ့ဝင်တွေရဲ့သဘိတ်မှောက်ခွင့်ကိုလေးစားပါမယ်ဆိုတဲ့ဂရိကဝတ်ရရှိဖို့ Trump ကိုရော Harris ကိုပါတောင်းဆိုခဲ့ပေမဲ့ခိုင်ခိုင်မာမာဂရိကဝတ်မရခဲ့ဘူးလို့လည်း Teamster ဥက္ကဋ္ဌ Sean M. O'Brien ကညင်ညာချက်မှာပြောပါတယ်ဒုတိယသမ္မတ Kamala Harris နဲ့ Teamsters ဦးစီးအဖွဲ့တို့တနင်္လာနေ့ကပဲတွေ့ဆုံခဲ့ကြတာပါသမ္မတဟောင်း Trump ကလည်း Teamster ဦးစီးအဖွဲ့ကိုတွေ့ဆုံခဲ့သလို အဖွဲ့ရဲ့ဥက္ကဋ္ဌရှောင်း M O'Brien ကို Republican နိုင်ငံလုံးဆိုင်ရာညီလာခံမှာစကားပြောဖို့ပါဖိတ်ခေါ်ခဲ့တာဖြစ်ပါတယ်။တမကအဖွဲ့တွင်ဆန္ဒမဲ့ကောက်ယူမှုမှာတော့အဖွဲ့ဝင်တွေက Harris နဲ့ Trump ကိုထောက်ခံသူကပိုပြီးများတယ်လို့လဲ Teamsters ကပြောပါတယ်။လာမယ့်နိုဝင်ဘာလ5ရက်နေ့သမ္မတရွေးကောက်ပွဲကျင်းပဖို့သတင်းပတ်အနေငယ်လို့မှာပဲတမကကသမ္မတကိုစလဲလောင်းကိုရွေးချယ်ထောက်ခံတာမဟုတ်ဘူးဆုံးဖြတ်လိုက်တာဖြစ်ပါတယ်ရှင်။
ဒီမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်လေးကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bean Juru ဓမ္မဖို့ Thaicom 6 Juru Channel 123လို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
View မြန်မာပိုင်းအစီအစဉ်ရဲ့ခြားသပင်းနဲ့မနက်ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်။တရုတ်ထိမ်းချုပ်တဲ့အင်တာနက်ထိုးဖောက်ဝင်ရောက်သူဟက်ကာတွေကအမေရိကန်အခြေခံအဆောက်အုံတွေနောက်အင်တာနက်ချိတ်ဆက်ပစ္စည်းမျိုးစုံကိုထိုးဖောက်ထိမ်းချုပ်ရေးဘော့နက်လှုပ်ရှားမှုကိုဖော်ဆောင်ခဲ့တာမှာအမေရိကန်ကဖော်ထုတ်နှိမ့်နှင်းလိုက်ပါတယ်။ဝါရှင်တန်မှာဗိုလ်ထုနေကလုပ်တဲ့စိုက်ဘာညီလာခံမှာအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားမှု Christopher Roy ကတော့ဒါဟာတရုတ်အစိုးရရဲ့လှုပ်ရှားမှုတစ်စိတ်တစ်ပိုင်းဖြစ်တဲ့ Flex Typhoon ဖြစ်တယ်လို့ကြေညာခဲ့တာပါ။အဖွဲ့အစည်းကြီးတွေမှာရောအဖွဲ့အစည်းငယ်တွေမှာပါရှိတတ်တဲ့ကင်မရာဗီဒီယိုကင်မရာနဲ့အချက်အလက်တွေသိသိတဲ့ကြိယာတွေကို Flex Typhoon ကအပိုင်စီထိမ့်ချုပ်ခဲ့ပြီးဒီလိုထိမ့်ချုပ်အပိုင်စီခံရတဲ့ကြိယာပစ္စည်းထက်ဝက်လောက်ကအမေရိကန်မှာဖြစ်တယ်လို့လည်းညွှန်ကြားရေးမှူးတွေကပြောပါတယ်Integrity Technology လို့ခေါ်တဲ့သတင်းအချက်လက်လုံခြုံရေးကုမ္ပဏီလက်အောက်မှာ hacker တွေကအလုပ်လုပ်ကြပြီးလုပ်ငန်းကြီးတွေ media အဖွဲ့အစည်းတွေတက္ကသိုလ်တွေနဲ့အစိုးရဌာနတွေထံကသတင်းအချက်လက်တွေကိုစုဆောင်းရယူခဲ့တာလို့လည်းသူကပြောပါတယ်။ American ရဲ့ဆွတ်ဆွဲချက်ကိုတော့ American ဆိုင်ရာတရုတ်တန်ရုံကဗုဒ္ဓဦးနဲ့မှညှင်းဆိုထားပါတယ်ရှင်။ကျင်းတဲ့နိုင်ငံမှာမူရည်ဆေးဝါးတိုက်ကျွေးခံရပြီးတဲ့နောက်ဒါစင်နဲ့ချီတဲ့အမျိုးသားတွေရဲ့မဒိမ့်မှုကျွလွန်ခံရသူရီစီဖယ်လီကော့ကခွင့်လွှတ်ခြင်းဆိုတာမရှိဘူးလို့ဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။သူမရဲ့ခင်ပွန်းဖြစ်သူနဲ့သူမကိုမဒိမ့်မှုကျွလွန်ခဲ့သူကျန်ရပါတအုပ်တို့ကသူတို့ချစ်ခင်ရတဲ့အမျိုးသမီးတွေကိုထိခိုက်နာကျင်စေရမှုအတွက်နှောင့်တရပါတယ်လို့ပြောဆိုချက်ကိုလည်းသူမကပေးချပါတယ်။နိုင်ငံတောင်ပိုင်းအေဗီယွန်မြို့မှာအမျိုးသား50ဦးနဲ့ဒိုမီနစ်ဖယ်လီကော့တို့ကဇနီးဖြစ်သူကိုမဒိန်းချင်းခဲ့တဲ့ဆိုတဲ့ဆွဆွဲထားတဲ့အမှုကြောင့်ကဘာတလွားတုံ့လှုပ်ခဲ့ရပါတယ်။လိမ်ပိုင်းဆိုင်ရာအချက်ဖက်ခံရမှုစန့်ကျင်တွန်းလှန်ရေးသင်္ကေတဖြစ်လာခဲ့တဲ့ရီစီပယ်လီကော့ကိုထောက်ခံတဲ့ဆန္ဒပြပွဲတွေလည်းပြင်းထန်နိုင်ငံတဝန်းမှာပေါ်ပေါက်ခဲ့ပါတယ်။ဒီမျိုးသားတွေကမဒိမ့်မှုကျွလွန်ခဲ့သူတွေကိုချင်းတရားပြည့်ရင်းသူတွေဖြစ်တယ်လို့အသက်82နှစ်အရွယ်ပယ်လီကော့ကတရားရုံးမှာပြောပါတယ်အခုကြွားရှင်းပြီဖြစ်တဲ့သူမရဲ့ခင်ပွန်းဟောင်းဒိုမီနစ်နဲ့မဒိမ့်မှုမှာကြံရပါယွန်းဖီယာမာရရှဲတို့ကအင်ကာနီနဲ့ဗုဒ္ဓဦးနေတို့မှာတရားရုံးမှာအသီးသီးထွက်ဆိုခဲ့ကြပါတယ်ရှင်အမေရိကန်ပြည်ထောင်စုမရီလန်းပြည်နယ်ကဘော်တီမိုတံတားကိုဝင်တိုက်ခဲ့တဲ့ကုန်တင်သင်းပို့ရဲ့ပိုင်ရှင်နဲ့မန်နေဂျာတို့ကိုအမေရိကန်တရားရေးဌာနကဗုဒ္ဓဟူးနေ့မှာတရားစွဲဆိုလိုက်ပါတယ်။ဘော်တီမိုမြို့ရဲ့စိတ်ကမ်းပြန်လည်ဖွင့်လှစ်ရေးနဲ့ရေအောက်ကအပြက်အစည်းတွေကိုရှင်းလင်းရေးအတွက်အစိုးရကဒေါ်လာသန်း100ကျော်သုံးခဲ့ရတာကိုပြန်ရဖို့တရားစွဲဆိုမှုလည်းဖြစ်ပါတယ်။ဒါလီကုန်တင်သင်းမော့မှာလျှက်စစ်နဲ့ဆက်ပိုင်းဆိုင်ရာထိမ့်သိမ့်မှုကိုဖြစ်တယ်လို့လှုပ်ထားတာကြောင့်စွန့်အင်ပြတ်တောက်သွားပြီး Francis Scott Key Bridge တံတားကြီးရဲ့တောက်တိုင်စီကိုလမ်းချောင်းပြောင်းတော့ရတာဖြစ်တယ်လို့ Maryland ပြည်နယ်တရားစွဲဆိုမှုမှာဖော်ပြထားပါတယ်။ရှောင်းလွဲနိုင်ရဲနဲ့ဖြစ်ခဲ့ရတဲ့အဖြစ်ဆိုးကြီးလို့လည်းတရားစွဲဆိုချက်ကဖော်ပြပါတယ်။ဒါလီသင်းမော့ရဲ့ပိုင်ရှင် Grace Ocean Private Limited နဲ့စီမံခန့်ခွဲတဲ့ Synergy Marine Group တို့ကိုအမှုဖွင့်လိုက်တာဖြစ်ပြီးဒီလုပ်ငန်းကြီးနှစ်ခုလုံးကစင်ကာပူကဖြစ်ပါတယ်။ရေလမ်းကြောင်းရှင်းလင်းမှုကုန်ချစည်နဲ့ဘော်တီမိုးစိတ်ကပြန်လည်ဖွင့်လှစ်တဲ့ကုန်ချစည်အတွက်အမေရိကန်အခွန်တန်းပြည်သူတွေကကြက်ခံရတာမဟုတ်ဘဲတရားကြီးကိုဝင်တိုက်စေခဲ့တဲ့ဒီကုမ္ပဏီတွေကအသေးအချာကြက်ခံစီရေးတရားရစ်ဌာနကကြိုးပမ်းနေတဲ့အကြောင်းရှင်းနေချုပ်မာရစ်ဂါလန်ကကြေညာချက်မှာပြောဆိုထားပါတယ်ရှင်
ကြတာပရင်းနေ့မနေ့ထိတ်တန့်သတင်းတွေကိုမတ်တင်ကြီးထက်ကကြီးများပေးခဲ့တာပါဗျာအခုတော့သတင်းပေးပို့ချက်ဆောင်မနဲ့အပတ်စဉ်ကဏ္ဍတွေစတိုက်မတင်ဆက်မိမှာ VOA ရဲ့အခုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးသဘောထားအမြင်တွေကို VOA Burmese Facebook နဲ့ YouTube ကထုတ်လွှင့်မှုတွေမှာဓာတ်ရိုက်မှတ်ချက်ပြုကြဖို့လဲတပါးတည်းဖိတ်ခေါ်ပြသည်များ VOA သတင်းရှင်တွေရဲ့အမြင်တွေကိုအမြဲကြိုဆိုနေပါတယ်ခုတော့စီးရဲသတင်းတစ်ပုဒ်နဲ့စတင်ပါမယ်စကိုင်းမြို့ကျွဲပုံကျွရအနီးမှာမော်တော်ယာဉ်တစ်စီးကိုကာကွယ်တပ်ဖွဲ့တွေဘက်ကပစ်ခတ်တာကြောင့်လူသေဆုံးမှုရှိပြီးလက်နက်တချို့လည်းသိမ်းဆည်းရမိတယ်လို့ဒေသခံတွေကပြောပါတယ်မန္တလေးတိုင်းတောင်သာမြို့ပေါ်မှာတော့စစ်ကောင်စီတပ်ရဲ့နေမင်းရှင်းလင်းရေးအတွက်ရက်သားနဲ့ကာဝေးတပ်ဖွဲ့တချို့သေဆုံးတယ်လို့သိရပါတယ်။စကိုင်းတိုင်းနဲ့မန္တလေးတိုင်းတွင်းကစီအေပတိကအခြေအနေရန်ကုန်ဘက်ကသတင်းပေးပို့ချက်ကိုတော့ကိုသားညွန့်ဦးကဆက်ပြောပြပါမယ်
။စကိုင်းတိုင်းစကိုင်းမြို့နယ်တွေကကျွဲပုံကျွရနီးမှာစက်တင်ဘာလ18ရက်နေ့မနက်ပိုင်းကျွရတွေကနေထွက်လာတဲ့မော်တော်ယာဉ်ကိုကာဝေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့လို့တောင်ယာလုတ်ကင်ဘူတွားရောက်တဲ့အမျိုးသမီး12ဦးသေဆုံးပြီးတော့3ဦးဒဏ်ရာရတဲ့ဆိုပြီးစစ်ကောင်စီဘက်ကပြစ်ခတ်မှုဖြစ်ပြီးတိတ်မကြခင်မှာပဲသတင်းထုတ်ပြန်ပါတယ်။ကာကွယ်တပ်ဖွဲ့ဝင်တွေဘက်ကတော့ကျွဲပုံကြီးရွာဟာစစ်တပ်ကိုထောက်ခံတဲ့ပြူစောတိကြီးရွာတူဟာဖြစ်တယ်လို့ပြစ်ခတ်မှုဖြစ်ချိန်မှာကားပေါ်မှာလက်နက်ကင်ဆောင်သူတွေပါဝင်လာပြီးပြန်လည်ပြစ်ခတ်တဲ့အတွက်တိုက်ပွဲဖြစ်ခဲ့တာလို့ပြောပါရယ
်ကမ်းလုံးဂျုံကြီးနဲ့အဲပြူရွာတွေကလူတွေပေါ့အဲပြူရွာတွေကလူတွေအမျိုးသားမျိုးသမီးအကုန်ပါတယ်တကယ်တော့သူတို့အမျိုးသမီးတွေပဲရေးထားအမျိုးသားရောပါဒီဘက်ကဆွေလင်းအားစုဘက်ကကင်းထောက်ပြီးတော့ခြုံခိုးပြီးချောင်းပြီးတော့တိုက်ခိုက်တာပေါ့ကျွန်တော်တို့ကအဲဒီတုံးလူလုံးတယ်ပါညာဆိုမသိဘူးလေသူတို့တွေကထွက်လာလို့ရှိရင်အဲခုနပကဆောက်ဝင်နေလေသူတို့သွားတယ်ထောက်ဖို့ပါညာလောက်တာတွေတော့အဲဆိုအဲဒီ dead body တွေကိုကျွန်တော်တို့ကအတူတူပါမမသိဘူးလေမိုင်းထောင်ထားတာကိုအဲလာတော့ကြမိုင်းဆွလက်တယ်မိုင်းဆွပြီးအဲ့ဘက်ကလည်းပြန်လဲခုပြန်ပြစ်တာကျွန်တော်တို့အဲ့မှာလည်းစစ်တပ်တိုက်ပွဲဖြစ်တာအဲဂန်းနဲ့လည်းလည်းရတယ်ပါလာရေးသူအကုန်လုံးဟိုဒီဆုံးသွားတယ်ပေါ့ဟုတ်
ကျဲပုံကျေးရွာကိုကာဝေးတပ်ဖွဲ့တွေဘက်က၃ကြိမ်တိုက်ခိုက်ခဲ့ပြီးတော့တပ်ဖွဲ့ဝင်တွေဘက်ကကြာဆုံးတာတွေရှိခဲ့တယ်လို့ရွာထဲမှာလည်းခံတပ်ကတို့ချင်းကိုအခိုင်အမာပြုလုပ်ထားတယ်လို့ဆိုပါတယ်။ကျဲပုံကျေးရွာအနီးမှာလည်းတခြားကျေးရွာတွေလည်းရှိပြီးတော့တောင်အောင်လုကန်နေကြတဲ့ဒေသခံတွေကိုပြူစောထီတွေကပြစ်ခတ်ထားဖမ်းဆီးတာတွေရှိတဲ့အတွက်တစ်ဆုံးတန်ရရတာတွေရခင်ကရှိခဲ့တယ်လို့လည်းပြောပါတယ်။မန္တလေးတိုင်းတောင်သာဘက်မှာဆိုရင်လည်းစစ်ကောင်စီတပ်ရဲ့နေမီရှင်းလင်းရေးအတွက်မှာအရသာ၂ဦးနဲ့ကာဝေးတပ်ဖွဲ့ဝင်၅ဦးတစ်ဆုံးခဲ့ပါတယ်။စက်တင်ဘာလ16ရက်နေ့မနေ့ပိုင်းကတောင်သာမြို့နယ်ခြုံကြီးကျေးရွာကိုစစ်တပ်ဘက်ကနေပြီးတော့ဝင်ရောက်စီးနှင်းခဲ့တာပါဝင်ရောက်စီးနှင်းပြီးတဲ့နောက်ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့တိုက်ပွဲဖြစ်ပြီးစစ်ကောင်စီဘက်ကလေကြောင်းကနေပစ်ခတ်တာတွေလည်းလုပ်ခဲ့တယ်လို့တောင်သာဒေသခံတူကပြောပါတယ
်မသိတော့ကြတော့ဒီဟွာပေါ့ဒီကာကွယ်ရေးရေဘောကဟွာကလုံးမရောက်ဘူးနော်ပြီးသွားပြီးတော့အဲသူတို့ရောဟိုဒီရွာထဲတွေပြည့်ပြီးပြစ်တာပြီးတော့ရွာထဲရေဘောတွေတင်ခဲ့တာနော်အဲ့ဒီမှာသူတို့ကလေးဒီလိုပြန်ဝိုင်းတော့သူတို့ကထပ်ပေါက်ပိနေတော့ကျွန်တော်သူတို့ကအဲ့မှာလေးမစီးနဲ့လာပြီးတော့ဘုံမလုံးကြည့်ပြီးတော့သူတို့ကဟိုဆက်တဲ့တည်းကြီးပြည့်ပြီးတော့ပတ်ပြီးတော့အဲ့မှာကိုယ်ဝင်တယ်မိမတဲ့ဦးနဲ့အဖွားတဲ့ဦးနဲ့ဆိုတာအဲ့တော့ပြည်သူမရောက်ဘူးနော်ဘုံကြီးဘုံသားမှန်ကြီ
းစစ်ကြောင်းထိုးပြီးတော့စစ်ကောင်စီစစ်ကြောင်းဟာတောင်သာမြို့ဘက်ကိုပြန်လဲဆုတ်ခွာသွားတယ်လို့ဒေသခံတွေကပြောပါတယ်မြင်းကြံခရိုင်အထူးစစ်စင်ရေးဆိုပြီးတော့မြင်းကြံခရိုင်ထဲမှာရှိတဲ့မြို့နယ်တွေကစစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ပြီးနောက်ပိုင်းဒီစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေကြားစီးရေးတင်းမာနေကြတာလည်းဖြစ်ပါတယ်ခင်ဗျာ
ရန်ကုန်ကသတင်းပေးပို့ချက်ကိုကုသညုံဖျက်ပြခဲ့တာပါဗျာ VOA အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းမှာကြည့်ရှုနားဆင်နိုင်ပါတယ်ဒါ့ပြင်အဲ့ဒီမှာသတင်းတွေဆောင်းပါးတွေတွေ့ဆုံမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မီဝင်ရောက်ကြည့်နိုင်ပါတယ်ဗျာအခုတော့ရေဘေးသင့်ပြည်သူတွေကို drone အသုံးပြုအကူအညီပေးနေတဲ့အခြေအနေကိုကြည့်အောင်ပါတော်လိုင်းအင်အားစုတွေထိန်းချုပ်ထားတဲ့ဒေသတချို့ထူးသဖြင့်ကယန်နီဒေသမှာဆိုရင်အဝေးထိန်း drone တွေကိုသုံးပြီးတော့ရေဘေးသင့်ပြည်သူတွေကိုစေဝါနဲ့အရေးပေါ်အစားအစာတွေထောက်ပံ့ပေးနေပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုစောမိုးကျော်ကပြောပြပါမယ်ခင်ဗျာ
အလူရှင်တွေအလန်းဝေးနေတဲ့ရေဘေးသင့်ဒေသတွေမှာအရေးပေါ်လိုအပ်တဲ့စေဝါနဲ့စားနပ်ရိက္ခာကိုတော်လိုင်းအင်အားစုတွေကအဝေးထိန် drone တွေသုံးပြီးပို့ဆောင်ပေးနေပါတယ်ဒါပေမဲ့သေယူနိုင်တဲ့အလေးချိန်အကန့်အသတ်ရှိလို့အရေးပေါ်လိုအပ်တဲ့ပစ္စည်းတွေကိုဦးစားပေးပို့ဆောင်နေရကြောင်းကရနီပြည်ဂျာကာလာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးအဖွဲ့ KHAI ရဲ့တာဝန်ရှိသူက VOA ကိုပြောပါတယ်။
ဒီကတော့ကျွန်တော်တို့ဒီဒရုန်းနဲ့ပို့ဆောင်တာတော့ဒီလက်ရှိအခြေအနေကတော့ပို့ဆောင်တာပေါ့နော်။အဲ့ဒါမျိုးတွေဟာဒီလိုပစ္စည်းတွေအတိအကျလေးတော့ကျွန်တော်တင်လို့မရလို့ဒါကအဓိကတော့ကျွန်တော်အမေရိကန်တို့ပေါ်ပါသေးတယ်ဟာလေကျွန်တော်သိပို့ဆောင်ပေးတယ်။ဒါတော့ရရှိသွားလို့မရအောင်ပေါ့နော်။ဒါနဲ့ဒီဆလော့တွေတော့အရေးရတော့ဟိုအကြပိုင်းတော့ရနေတယ်ပေါ့နော်။အဲ့ဆက်လေးနဲ့ပို့ဆောင်ပို့တော့ရှိနေရပါဗျာ
။ဖဲကုံဒီမော့ဆိုရှာတော့ဖရူဆိုမိုးပြဲစတဲ့၅မြို့နယ်မှာလူဦးရေ 2800ကျော်လောက်မုန်တိုင်းတန်သင်ခဲ့ရပြီးနေရာထိုင်ခင်းတဲ့အဆောက်အဦတွေပျက်စီးဆုံးရှုံးခဲ့ပါတယ်။ KNI ပြည်နယ်အပါအဝင်ဒေသခံတွေနေမြေစုမိုးထားတဲ့နေရာတွေကိုသွားရောက်လှူဒန်းဖို့လက်လန်းမမီတာအလူရှင်တွေအနေနဲ့စစ်ကောင်စီကိုစိုးရိမ်နေရတာကြောင့်အကူအညီရရှိဖို့ခက်ခဲနေတာတွေရှိနေပါတယ်။အလူခံပေးသူတချို့ရဲ့ငွေလွှဲအကောင့်တချို့လည်းပိတ်ခံရကြောင်းသူကပြောပြပါတယ်
။ဒီကျွန်တော်တို့ပြည်နယ်ကစစ်ပေးရည်ပြီးတော့ကျွန်တော်တို့လက်ခံရတဲ့ပြည်နယ်တစ်ခုချင်းဆိုစစ်ပေးရလေစစ်ကောင်စီဘက်ကတော့သူတို့ဒီကွန်ဒီလန်းနဲ့ဒီကွန်ဒီလန်းကိုသွားချက်ထောက်ထားတာပေါ့နော်ကိုစီစီမင်းမရှိဘူးလို့သာလေးရဲ့ဆိုင်ရတော်လေးကိုဖိတ်ခဲ့ချင်းနေတဲ့လေးထားရှိတာပေါ့နော်ဒီဒီရှင်လည်းပါမျိုးတော့
စကိုင်းကချင်းမကွေးချင်းစားတဲ့နေရာတွေမှာလဲတချို့လက်လန်းမမီတဲ့နေရာတွေမှာအရေးပေါ်လိုအပ်တဲ့စီးဝါးနဲ့စားတောက်ကုန်တချို့ကိုတော်လန်ရဲ့အင်အားစုဘက်ကဒရုန်းနဲ့ပို့ဆောင်ပေးနေတယ်လို့သိရပါတယ်။အင်းဒီချင်းထိုင်းအစိုးရကတော့ရေပေးတဲ့ဒေသကပြည်သူတွေကိုငွေကြေးထောက်ပံ့ပေးသွားမယ်လို့ထိုင်းသတင်းတွေမှာဖော်ပြပါတယ်။ထိန်တော်စုတစ်ခုကိုအများဆုံးပမာဏဘတ်2သိန်းကျော်အထိပေးသွားဖို့စီစဉ်ထားပါတယ်။မုံတိုင်းတန်ခံရတဲ့အခြေအနေချင်းတူပေမဲ့မြန်မာပြည်တွင်းမှာအင်တာနက်ဖြတ်တောက်ထားတာကြိုတင်သတင်းမရတာလမ်းပန်းဆက်သွယ်ရေးခက်ခဲတာတွေကြောင့်သေဆုံးသူနှုံးတိုးနေပြီးအယောက်900လောက်သေဆုံးခဲ့တယ်လို့သတင်းတချို့မှပေါ်ပြပါဗျ။စစ်ကောင်စီကတော့မြို့နယ်9ခုမှာလူဦးရေ226ယောက်သေဆုံးပြီး89ယောက်ပျောက်ဆုံးနေတယ်လို့ထုတ်ပြန်ထားပါဗျ။ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံအိုချာကတော့မြန်မာနိုင်ငံမှာမုံတိုင်းသင့်ပြည်သူ6,300,000လောက်ရှိမယ်လို့နောက်ဆုံးထုတ်ပြန်ထားပါတယ်
။ကိုစော်မိုးကျော်ပြပြခဲ့တာပါဗျာ။အခုတော့ထိုင်းဘက်ကပြပို့တဲ့သတင်းတစ်ပုဒ်နဲ့ဆက်ပါမယ်။ထိုင်းနိုင်ငံဆူရက်ထန်နီခေငါမြန်မာစာတင်ကြောင်းတစ်ခုကိုပိတ်ခိုင်းလိုက်ပြီးတဲ့နောက်ထိုင်းရဲနဲ့စစ်တပ်ပါဝင်တာဝန်ရှိသူတွေဟာအခုဆိုရင်ရွှေပြောင်းမြန်မာစာတင်ကြောင်းတွေကိုလိုက်လံစစ်ဆေးတာမင်းမြန်တာတွေလုပ်နေပါတယ်။ဒီတွေမြန်မာရွှေပြောင်းကလေးငယ်တွေရဲ့ပညာရေးနဲ့ပတ်သက်လို့လည်းထိုင်းလွှတ်တော်အတွင်းတင်ပြတာတွေရှိလာပါတယ်။မအေးမှသတင်းပေးပို့ထားပါတယ်ဗျာ။
ထိုင်းနိုင်ငံဆူရတ်ထန်ဒီခရိုင်ကကျောင်းသား1000ကျော်လောက်ရှိတဲ့မြစ်တာရိတ်စာတင်ကြားရေးစင်တာပိတ်ပင်ခံရပြီးတဲ့နောက်မှာတော့ထိုင်းရဲနဲ့စစ်တပ်တွေပါဝင်တဲ့အာဏာပိုင်တွေဟာတက်ခရိုင်နဲ့ထိုင်းတောင်ပိုင်းခရိုင်တွေမှာဖွင့်ထားတဲ့မြန်မာစာတင်ကြောင်းတွေကိုလိုက်လံစစ်ဆေးတာပြီးမင်းမြန်းတာတွေလုပ်ခဲ့ပါတယ်စစ်ဆေးမှုတွေထဲမှာစာတင်ကြားနေကြတဲ့ဆရာဆရာမတွေရဲ့လက်မှတ်အထောက်အထားတွေကိုလိုက်လံစစ်ဆေးခဲ့တာပါဒီနောက်မြန်မာရွှေပြောင်းကလေးငယ်တွေရဲ့ပညာရေးနဲ့ပတ်သက်လို့ထိုင်းလွှတ်တော်အတွင်းမှာကောထိုင်းလူလူအတွင်းမှာပါဝေဖန်မှုတွေပြင်းပြင်းထန်ထန်ဖြစ်ပေါ်ခဲ့ပါတယ်။အခုရက်ပိုင်းအတွင်းထိုင်းလွှတ်တော်အမတ်တွေကရွှေပြောင်းကလင်းငယ်တွေရဲ့ပညာရေးနဲ့ပတ်သက်လို့ထိုင်းလွှတ်တော်မှာတင်ပြဆွေးနွေးမှုတွေလုပ်ခဲ့တဲ့အကြောင်းပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးထူးချစ်ကအခုလိုပြောပြပါဗျာ။အမတ်တွေပေါ့န
ော်ဒီအတိုင်းကလွှတ်တော်အမတ်တွေပြောတာဘယ်လောက်ရှိကျွန်တော်တို့ရွှေပြောင်းလွှတ်တော်တွေကအားသက်စရာကောင်းလဲဆိုသူတို့အဆွေရနဲ့ကိုပြီးနေတယ်သူတို့တော့ကတကယ်လို့ဒီကျွန်တော်တို့ရွှေတော်အလုပ်သမားကလေးငယ်တွေရဲ့ကျွန်တော်တို့ပညာရေးကိုကျွန်တော်တို့ကမလုပ်ဘူးဆိုလို့ရှိရင်ပေါ့ကွာဥပမာဒီအသိပညာတော့ဒါဆိုကျွန်တော်တို့ဘာဖြစ်လို့ဒီရွှေတော်အလုပ်သမားတွေကိုကျွန်တော်တို့ခိုင်းနေဒီတစ်ချိန်တည်းမှာပဲတခြားကြောက်အခုဒီနယ်ပါတီအခုကျွန်တော်ပြည်သူပါတီကဒီအမတ်မင်းကလေးပြောကလည်းဟိုပြောစီပြောတယ်ဒီကျွန်တော်တို့ကရွှေတော်အလုပ်သမားတွေရှိရအခွန်တွေလည်းရတယ်ကျွန်တော်အချိုးပြတ်တွေလည်းရတယ်အဲ့ဒါဆိုကျွန်တော်တို့သူတို့ရဲ့ကလေးတွေရဲ့ပညာရေးကိုတော့ကျွန်တော်တို့တာဝန်ယူပေးရမှာပေါ့နောက်တစ်ခုတချို့အမတ်တွေဆိုလို့ရှိရင်ကျွန်တော်တို့ဒီထိုင်းဆိုးရနေတယ်ပေါ့နော်ထိုင်းနိုင်ငံနေနဲ့ကျွန်တော်စီအာစီပေါ့ကမ္ဘာကုလသမဂ္ဂတင်မကြဆရာဆာချုပ်တွေပဲလက်မထိုးရတယ်နောက်တစ်ခုကကျွန်တော်တို့ရဲ့2005ခုနှစ်ပေါ့ပညာရေးဒီအားလုံးအတွက်ချိန်ရမယ် Education for All ဆိုတာလည်းကျွန်တော်ကမထိုးရတယ်ဆိုတော့ကျွန်တော်ဆိုးရနေနေကျွန်တော်ကိုပရိကဟိုစန့်ကျင်နေတယ်ဆိုရဟာမျိုးအဲ့လိုဖြစ်ဖြစ်ခါခါပြောတာကြီးကျွန်တော်ကြားရတယ်ဒီပေါ့
ထိုင်းဆိုးရအနေနဲ့မြန်မာစာတင်ကျောင်းတွေကိုအားလုံးပိတ်ပြီးထိုင်းပညာရေးစနစ်ထဲသွားဖို့ဆိုတာကတော့လွယ်ကူမှာမဟုတ်သေးကြောင်းရွှေပြောင်းမြန်မာစာတင်ကျောင်းတွေကတော့ထိုင်းပညာရေးစနစ်ထဲကိုမြန်မာကလေးတွေသွားနိုင်ဖို့ပေါင်းကူလှုပ်ဆောင်ပေးရမှာဖြစ်ကြောင်းကိုလည်းပြောပြခဲ့ပါဗျ။
ကျွန်တော်တို့ခုနကတောင်းဆိုလာပေါ့ထိုင်းမှာဘယ်လိုလဲဖြစ်ဖြစ်ခုကျွန်တော်တို့လုပ်နေတဲ့ပညာရေးပုံစံက integration ပဲပြင်ဆင်ပြီးတာထိုင်းဆိုတဲ့ကျောင်းတွေနဲ့ထိုင်းကျွန်တော်တို့ platform မှာပေါ့ consortium ပေါ့ကြာခုတော့တူခေါ်တယ်အဲ့လိုမျိုးတော်လို့ရအောင်ကျွန်တော်ကပြည့်အသက်15နှစ်ကျော်လို့ရှိရင်ကျွန်တော်ကကော့ဆောင်းတော့ကျွန်တော်အသက်ငယ်ပြီးတော့အသက်အရွယ်နဲ့လိုက်ပြီးတော့ကျွန်တော်ကထိုင်းကျောင်းတွေမှာလိုက်ဆက်ပြီးတော့
ထိုင်းနိုင်ငံတဲကစာတင်ကျောင်းတိုင်းကကျောင်းသားအားလုံးကိုလက်ခံပေးနိုင်ဖို့မလွယ်သလိုသူတို့သတ်မှတ်ထားတဲ့အသက်အရွယ်ကန့်သက်ချက်တွေကျောင်းသားအရေးအတွက်ကန့်သက်ချက်တွေကြောင့်လည်းမြန်မာကလေးတွေကထိုင်းကျောင်းတွေအားလုံးကိုမတက်ရောက်နိုင်တာဖြစ်ပါတယ်ဒီအတွက်ရွှေပြောင်းစာတင်ကျောင်းတွေအနေနဲ့ဥပဒေနဲ့အညီဖွင့်နိုင်ဖို့အတွက် ဆရာဆရာမတွေကိုစေတနာဝန်ထမ်းဆရာဆရာမဆိုတဲ့သတ်မှတ်ချက်နဲ့နေထိုင်နိုင်အောင်အထောက်အထားတွေစီမံဆောင်ရွက်ပေးတဲ့လို့အကြံပြုမှာဖြစ်တယ်လို့လည်းပြောဆိုသွားခဲ့ပါတယ်။စက်တင်ဘာလ19ရက်နေ့မှာတော့ထိုင်းလူ့ခွင့်ရေးကော်မရှင်နဲ့ရွှေပြောင်းလူသမားရေးလှုပ်ဆောင်နေသူတွေတွေ့ဆုံဆွေးနွေးဖို့ရှိပြီးထိုင်းလူ့ခွင့်ရေးကော်မရှင်ကရွှေပြောင်းစာတင်ကြောင်းတွေကိုသွားရောက်လည်ပတ်သွားမှာဖြစ်ကြောင်းကိုလည်းပြောပြခဲ့ပါတယ်ရှင်။
မအေးမှာထိုင်းနိုင်ငံနဲ့သတင်းပေးပို့ခဲ့တာပါဗျာအခုတော့အမေရိကန်ရွေးကောက်ပွဲဆက်ဆက်ဆောင်းပါးတပုတ်လှည့်ပေးကြပါတယ်ရုရှားဆွေးရသတင်းဌာနတွေနဲ့ဝန်ထမ်းတချို့ဟာအမေရိကန်ရွေးကောက်ပွဲကိုသတင်းမှားတွေနဲ့ဝင်ရောက်ဆွတ်ဖက်ဖို့လှုပ်ဆောင်နေဆိုပြီးတော့အမေရိကန်ကဒဏ်ခတ်ပိတ်ဆို့ခဲ့ပါတယ်ရုရှားကတော့ဒါဟာလွတ်လပ်စွာပြောဆိုခွင့်ကိုဖိနှိပ်တာပဲလို့တုံ့ပြန်ပါတယ်အသေးစိတ်ကိုအချက်လက်အခြေခံပြီးမှားမှန်တည်ပြုထားတဲ့ VOA ရဲ့ Polygraph ပုံပြရုပ်သံမှာရှင်းလင်းတင်ပြထားပါတယ်ညာ
ရုရှားဟာလာမယ့်အမေရိကန်ရွေးကောက်ပွဲမှာဝင်ရောက်ဩဇာလွှမ်းမိုးဖို့အမေရိကန်ပြည်သူကနာမည်ကျော် influencer တွေကိုတိတ်တဆိတ်သုံးငွေသန်းပေါင်းများစွာအကုန်ခံပြီးတော့သတင်းမှားတွေဖြန့်ချိနေတယ်လို့အမေရိကန်ပြည်သူက September အစပိုင်းကပြောသွားပါတယ်။ရုရှားရဲ့ရွေးကောက်ပွဲဝါရဖြန့်တာတွေအတွက်အမေရိကန်ဒေါ်လာ10သန်းငွေမဲခွာချမှုနဲ့ရုရှားအစိုးရသတင်းဌာန RT ရဲ့ဝန်ထမ်း2ဦးကိုအမေရိကန်အရာရှိတွေကတန်ခတ်အရေးယူပြီးတရားစွဲထားတာပါ။ရုရှားဆိုရသတင်းမီဒီယာအဖွဲ့ကြီးဖြစ်တဲ့ Rossiya Sagosnia နဲ့လောက်ခံ၅ဘွဲကိုရုရှားနိုင်ငံသားရေးဌာနအဖွဲ့တွေဖြစ်သတ်မှတ်ခဲ့ပါတယ်။ဒီလိုအမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုဟာလွတ်လပ်စွာပြောဆိုပိုင်ခွင့်ကိုတိုက်ခိုက်လိုက်တာဖြစ်တယ်လို့ရုရှားဒူမာလွှတ်တော်ရဲ့နိုင်ငံတကာရေးရာကော်မတီအကြီးအကဲ Leonid Slutsky ကပြောပါတယ်။ရုရှားနိုင်ငံက Rossiya Sagosnia Media အဖွဲ့ RIA Novosti RT နဲ့ Sputnik တို့ကိုတန်ခတ်ပိတ်ဆို့တာကရန်တမ်းပြီးတော့တိုက်ခိုက်မှုလုပ်တယ်ဆိုတဲ့ဥပမာဆိုတာရှင်းပါတယ်။လွတ်လပ်စွာပြောဆိုခွင့်ကိုဖိအားပေးတာဖြစ်ပြီးရိုင်းပြတဲ့ပိတ်ဆို့မှုဖြစ်ပါတယ်လို့ပြောသွားပါတယ်။ဒါကမှားပါတယ်။ရုရှားနိုင်ငံသားတွေဖြစ်တဲ့ Konstantin Kalashnikov အသက်32နှစ်နဲ့ Elena Afanasieva အသက်28နှစ်တို့ကိုနိုင်ငံသားထောက်လန်းရေးသမားမှတ်ပုံတင်ဥပဒေကိုချိုးဖောက်ဖို့ငွေခွာချဖို့ပူးပေါင်းကြံစီမှု၄မှုနဲ့ September 4ရက်နေ့ကပြည်အောင်စုတရားရုံးကဆွဲချက်တင်ခဲ့တာဖြစ်ပါတယ်။RT သတင်းဌာနရဲ့ဒီဝန်ထမ်းနှစ်ဦးဟာအမေရိကန်ပြည်အောင်စုတွင်စိတ်ဝင်ကွဲနေတာကိုအခွင့်ကောင်းယူပြီးတော့အထူးသဖြင့်ယူကရိန်းရေးလိုမျိုးရုရှားအကြိုးစီးပွားဆန့်ကျင်သူတွေကိုအာရုံအောင်ဖန်တီးထားတဲ့ရုရှားအစိုးရဝါရဖြန့်မှုတွေအတွက်ဒေါ်လာ10သန်းအစီအစဉ်ကိုကြီးကြပ်ခဲ့တယ်လို့စွပ်စွဲခံထားရတာပါ။ Tennessee ပြည်နယ်အခြေစိုက်ကုမ္ပဏီတစ်ခုကတော့သူအလုပ်ခံထားတဲ့ influencer တွေသူတို့နောက်ကတန်းချီတဲ့ပရိသတ်တွေစီကတက်စင် RT သတင်းဌာနရုရှားအစိုးရတို့နဲ့အချိတ်ဆက်ရှိတယ်ဆိုတာကိုရှိုးဝက်ထားပါတယ်။သူတို့ကတကယ်မရှိတဲ့ရင်းနှီးမြှုပ်နှံသူတို့ကကုမ္ပဏီကိုနောက်ကနေပံ့ပိုးပေးထားတယ်လို့ညာပြောတာပါ။လူ့လူအမြင်ကိုပြပလွှမ်းမိုးဆွတ်ဖက်မှုတိုက်ဖျက်ရေးအမေရိကန်ကတေချာလှုပ်ဆောင်နေပါတယ်လို့လက်ထောက်ရှိနေချုပ်လီဆာမိုနာကိုကအလေးထားပြောထားပါတယ်။ကလရှနီကော့ဖ်နဲ့အာဖန်နီစီဗာရိုဟာအများဆုံးထောင်ဒဏ်25နှစ်စီချခံနိုင်ရတဲ့အမှုတွေနဲ့ရင်ဆိုင်နေရတာပါ FBI ပြည်အောင်စုစုံစမ်းရေးဘူရိုကတီးမှုကိုကင်တွယ်နေပါတယ်အမေရိကန်နိုင်ငံသားရေးဌာနကလည်းပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်အသစ်တွေလှုပ်ဆောင်ထားပြီးတော့ Rossiya Sagosnia Media အဖွဲ့နဲ့သူ့ရဲ့လက်အောက်က RIA Novosti RT TV Novosti Rapli နဲ့ Sputnik တို့ကိုပြည်ပနိုင်ငံသားရေးအဖွဲ့အစည်းတွေဖြစ်နေသတ်မှတ်ထားတာပါပနာယဝန်ကြီးဌာနကလည်း RT သတင်းဌာနအက်ဒီတာချုပ်မာဂရီတာဆင်မွန်ညန်အပါအဝင်လူပုဂ္ဂိုလ်10ဦးကိုလူများပေါ်မှာလွှမ်းမိုးဖို့လှုပ်ဝက်လှုပ်ဆောင်မှုနဲ့အရေးယူပိတ်ဆို့ထားပါတယ်ရှင
်ဒီလိုမှားမှန်မသိကြသေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့တိပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph web စာမျက်နှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်ဗျာအခုတော့ American နိုင်ငံရေးဆက်ဆက်နောက်ထပ်သတင်းတစ်ပုဒ်နဲ့ဆက်ပြစီနိုဝင်ဘာမှာကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်ပွဲမှာရွှေပြောင်းအခြေချသူတွေအရေးကိုအလေးပေးပြောဆိုနေကြမှာပဲရွှေပြောင်းအခြေချသူတွေကဒေသခံတွေရဲ့အိမ်မွေးတိရစ္ဆာန်ကြောင်နေခွေးတွေကိုစားနေရဆိုတဲ့သတင်းတူတွေထွက်ပေါ်လာနေပါတယ်ဒါနဲ့ပတ်သက်ပြီးအငင်းပွားမှုတွေကြုံနေရတဲ့ Ohio ပြည်နယ်တွေက Springfield မြို့ငယ်လေးကိုတွားရောက်ခဲ့တဲ့ VOA သတင်းတောက် Obed Lamme ရဲ့သတင်းပေးပို့ချက်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမှာခင်ဗျာ
ရွှေပြောင်းလာသူတွေကဒေသခံတွေရဲ့အိမ်မွေးတိရစ္ဆာန်တွေကိုစားတယ်လို့သတင်းကောင်းကြီးပိုင်းတွေမှာဖော်ပြခံရတဲ့ Springfield မြို့ကလေးမှာ Haiti နိုင်ငံကနေပြောင်းလာသူအများပြားနေထိုင်ပါတယ်။ဒီဆွဆွဲချက်ဟာလူမှုမီဒီယာမှာသမကဒုသမရလောင်းအဖြစ်အမည်တင်သွင်းခံရတဲ့ Ohio အထက်လွှတ်တော်မှာ JD Vance ရဲ့ချက်ကပြောဆိုမှုနဲ့အတူ Tamara Hong Donald Trump ye maja thikin ga zaga sit thau pwa ma thal law pyo su mu re chang a chan phe mu re go phit pwa la si ba de. Kitty ga pyaung la du Cleo Parisian ga ro sit swae mu go nyan su ba de.
Internet ma twi de le Haiti ri blaw so de so ra pyaung ni ja la. Da ba mai ba athaw tha ma ma shi ba u. Ba ba pyo pyo chano ga ro myo de shao ma twa ro u.
Pyaung shwe la du ri aimwe tradition sa de athaw tha ma shi bu lo. Data anabari ga ati pyu pe de ja ga be boun ne chain chaw mu a mya pya shi la de lo. Chaung ne go ba paip pyan de che yauk la ra cha. Spring fever ga tru ye lu nei mu bwa go thi kai la si de lo. Haiti ga shwe pyaung la du map dash ga pyo ba de.
Dilo tadin myo media ma ba la yin ga sa bi chano ru Haiti da ri thait lan la ya ba de. Take lo chano ru ga po kaung ne bwa ya bo be chou sa ni tu re ba.
Long Jung Yi Chang Ami Thong Ma Pyo De Haiti Ga La Du Nau Tiao Ga Ro Tu So Do Da Twet Ni De De Da Gan Ya Da Jing Jing Da Ku Khan Ga Ya De Lu Pyo Ba De
Phong Sa Kho Lu Tang Ye Jin Ne Aim Pyin Twet Khe Dong Ga Bo Lu Tiao Ye Truck Ga Yat Tha Da Twet Ya De Chano Ru Ga Yat Pe Yat Ni Da Tu Ga Wo Thi Daw Ma Thi U A Ra Tu Ga Twet La Bi Ba Lou Ni Ja Da Le Lu Me De Chano Ru Ga Yat Yong Me Yat Ni Da Ba Khmyar Ga Wo Mi Ma Ni Ba U Lu Pyo Ba Me Tu Ga Cha Daw Me Pong Phit La De तू मैं मगा ठे प्यावें जा रहा लूँ प्यो लूँ चनो उले लेट हुए लगे रे तभी मैं तू आ हेडी दारी लूँ सेबी डाउ बा स्वेट हो के राजा अटॉग आ ओ के आ रे
स्प्रिंगफील्ड यू मैनेजर ब्रायन हैकरो
स्प्रिंगफील्ड इज़ ए डायनेमिक कम्युनिटी विथ मेनी पॉजिटिव
स्प्रिंगफील्ड का डेटा क्या नहीं ह နိုင်ငံရေးအရပုံကြီးချက်တာတွေပါပါလာတဲ့အတွက်စိတ်ပျက်စရာပါလို့ပြောသွားတာပါရွှေပြောင်းအခြေချသူကိစ္စဟာရှုပ်ထွေးတဲ့ပြဿနာဖြစ်ပြီးဒါဟာအိမ်မွေးတရိစံတွေကိုစားတဲ့ဆိုတဲ့ဆွဆွဲမှုထက်ပိုပါတယ်စပရင်ဖီးမှာဆိုလူဦးရေ6000ရှိတဲ့ထဲကဟေဒီကအခြေချသူကတသန်းခွဲကျော်ရှိနေပါတယ်သူတို့ဟာမူလဒေသခံတွေရဲ့အလုပ်ကိုင်တွေကိုပါလုယူနေတယ်လို့စပရင်ဖီးဒေသခံမွန်တေးကပြောပါတယ်
ဂျာဝဂင်တကလောင်းအင်အော်ရီစီဆေးအာဖက်တရီကလူတွေကိုလူယူနေတာလေဆက်ရုံတွေအားလုံးကိုကြည့်မယ်ဆိုရင်လူတွေကငါးဆယ်ဆိုအဲ့ဒီနေရာငါးဆယ်ကအမေရိကန်တွေဖြစ်အောင်အခုတော့အဲ့ဒီနေရာငါးဆယ်လုံးကိုဟေတီတွေကလုံနေတာဒါကြောင့်လူငါးဆယ်ကအလုံးမရှိပဲဖြစ်သွားတယ်အရာဆန်လက်တင်ဆိုင်ကစားသုံးသူဝန်ဆောင်မှုဆိုင်ရာတာဝန်ခံအာနက်စ်ကတော့ဈေးလာဝယ်သူ80000ကျော်ကဟေတီကနေရွှေ့ပြောင်းလာသ
small town. People are narrow-minded in some areas.
ဒါကပြုတ်သေးသေးလေးပါတချို့နေရာတွေမှာလူတွေကအမြင်မကျေကြတဲ့အတွက်သူတို့ဘယ်လိုခံစားရမလဲဆိုတာကျွန်တော်သိပါတယ်သူတို့အမြင်မကျေတဲ့အတွက်လည်းယဉ်ကျေးမှုကွဲပြားတာကိုမသိကြသလိုတချို့နေရာတွေမှာဘယ်လိုဆက်ဆံရမလဲဆိုတာလည်းမသိဘဲဖြစ်နေတာပ
ါလွန်ခဲ့တဲ့3လကမှ Florida ကနေ Springfield ကိုပြောင်းလာတဲ့ရွှေပြောင်းလာသူတူကတော့ဒီမြို့ကနေပြန်ပြီးပြောင်းဖို့အတွက်စဉ်းစားနေပြီလို့ပြောပါတယ်
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio Season ကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနှာဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနှာဆင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနှာဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နှားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါVOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုတော့ပုံမှန်တင်ဆက်နေကြပတ်စင်ကဏ္ဍတွေအလှည့်ကြပါပြီ။ လူငယ်ကဏ္ဍဂျန်စင်နဲ့အားကစားအစီအစဉ်တွေမတင်ဆက်မိမှာအက်ဒီတာနဲ့ဆွေးနွေးကန်းနဲ့စတင်ပါမယ်။ရွေးကောက်ပွဲမတမာမှုရှိလို့ဆိုပြီးအနာသိမ့်တက်လာတဲ့စစ်ကောင်စီဟာတမန်အခြေအနေမရောက်သေးပြန်မှုဆိုပြီးအရေးပေါ်အခြေအနေသက်တမ်း6ကြိမ်တိုးပြီးတဲ့နောက်2025မှာရွေးကောက်ပွဲကျင်းပမယ်လို့ပြောလာပါတယ်။တိုင်းပြည်နယ်ယိုယွင်းပြပြနေပြီးနိုင်ငံရေးလက်မှုကိမဲ့နေတဲ့အချိန်မှာကျင်းပမဲ့ဒီရွေးကောက်ပွဲရဲ့အလားအလာကဘယ်လိုရှိနိုင်လဲဆိုတာကိုဦးကျော်စန္ဒာကိုမမျှသိအောင်ကမင်းမြန်ဆွေးနွေးတင်ပြထားပါတယ်ညာ
။မင်္ဂလာပါဦးကျော်စန္ဒာရှင်
။မင်္ဂလာပါမျက်စိ။
2025ရေကောက်ပွဲကတကယ်ကျင်းပဖြစ်ပါမလားဘိုးချုပ်မူကြီးမင်းအောင်လှိုင်ကတော့2025ထဲမှာကျင်းပမယ်လို့ပြောထားပါတယ
်ကျင်းပဖြစ်မယ်လို့ကျွန်တော်ယူဆပါတယ်ဘာကြောင့်လဲဆိုတော့မကျင်းပရင်မဖြစ်တဲ့အခြေအနေဖြစ်နေပါပြီစစ်ကောင်စီအတွက်တကယ်တော့သူတို့တက်လာကြတဲ့ရေကောက်ပွဲကျင်းပပြင်မယ်နောက်2020ရေကောက်ပွဲတရားမမျှတဘူးဆိုပြီးတော့ဗောလေမဲလိမှုတွေမတမာမှုတွေရှိပဲသူတို့ကကောင်းမွန်စစ်မှန်တဲ့ရေကောက်ပွဲကျင်းပမယ်ဆိုပြီးပြောပြီးတော့တက်လာခဲ့တာပါဒါပေမဲ့မကျင်းပနိုင်ပါဘူးသူတို့ကအချင်းချင်းချင်းချင်းချူဖောက်ပြီးတော့ဆွေးဆိုင်လာခဲ့သူတို့ရဲ့သူတို့ကဒီပြုစည်းဆိုပြီးတော့ခိုင်မာပြောနေဖွဲ့စည်းပုံအခြေခံဥပဒေမှာတောင်မှဘယ်လိုရေးထားလဲဆိုလို့ရှိရင်မြို့သားကကွယ်ရေးနဲ့လူမျိုးရေးကောင်စီဒီပြည်ထောင်စုလွှတ်တော်စစ်တမ်းကုံဆုံးသွားခြင်းတွင်တက်မတော်ကွယ်ဦးစီးချုပ်က၎င်းအပြည့်ထသည့်တာဝန်ကိုပြည့်မြတ်အောင်ဆောင်ရွက်နိုင်ခြင်းမပြုနိုင်သည့်သဖြင့်သမတိအချင်းကာလာတူမြင်ပြန်အကျိုးအကြောင်းဖော်ပြလျက်တင်ပြလာပါကဒါတင်ပြလာရင်တာမန်အဖြစ်တစ်ကြိမ်လျင်6လထိ2ကြိမ်ပြီးနိုင်ပြီလို့ပြောထားရခုတစ်ကြိမ်တူမြင်လာခုဘယ်နှကြိမ်ရှိလဲခု6ကြိမ်ရှိပြီဆိုတော့အဲ့တော့ဘယ်လိုသာမန်အဖြစ်အခြေအနေအခုလည်းမရှိသေးပါဘူးအခုကသာမန်အခြေအနေရှိလားမရှိသေးဘူးဆိုတော့ဘာကြောင့်တင်ပြမှလဲသူတို့သာမန်အခြေအနေမရှိလို့တူတယ်ဆိုတော့ဆက်တူလို့မရတော့ဘူးဆက်တူလေသာမန်အခြေအနေရဲ့ပြောင်းပြန်သမမဟုတ်တဲ့အချိန်တွေပူပြီးဆွေးလာမဲ့အချိန်တွေဖြစ်နေပြီဆိုတာသူတို့ကိုယ်တိုင်ကောင်းကောင်းသဘောပေါက်လာပြီလို့ယူဆနိုင်ပါတယ်ဆိုတော့ဒီရွေးကောက်ပွဲကျင်းပခြင်းဒီသာလျှင်သူတို့စစ်ကောင်စီတဲ့တခုပြီးတော့ထွက်ပေါက်ထွက်ပေါက်ဆိုတာလည်းပဲလုံးဝနိုင်ငံရေးကိုပြစ်ပတ်ထားပြီးတော့ထွက်သွားမဲ့သဘောတော့မဟုတ်ပါဘူးသူကအကြောင်းတမျိုးမနဲ့ဒါမျက်လှဲပြပြီးတော့ပေါ့လေဒါရွေးကောက်ပွဲကျင်းပပြင်မယ်ဆိုပြီးတော့ကြံစီလာတယ်လို့ထင်ပါတယ်တစ်ချိန်တည်းမှာပဲသူတို့ရဲ့အဓိကအကူအထာရဖြစ်တဲ့တရုတ်ကလည်းပဲနိုင်ငံရေးအဖြစ်အဓိကအကူရတဲ့တရုတ်ကလည်းပဲဒီကိစ္စကိုသူတို့လမ်းကြောင်းပေးတယ်အပိတ်နဲ့တူပါတယ်ဒါကြောင့်ရွေးကောက်ပွဲလုပ်ဖို့ဆိုတာပြင်လာတာပါဆိုတော့ရွေးကောက်ပွဲဖြစ်ဖို့နေနေသားသားတချို့ကသုံးသပ်ကြတယ်အဲဒီတကောင်စီကောက်တဲ့ကိစ္စတော့မှမကန်ဖြစ်နိုင်ပါမလားဆိုတော့ပြောနေကြပါတယ
်ဒါပေမဲ့အခြေအနေတွေကတိုင်းပြည်လုံးကမငြိမ်မသက်ဖြစ်နေရပါဒါပေမဲ့စစ်ကောင်စီကတော့လေဟိုတိုင်းပြည်လုံးတကောင်စီးရင်ကောက်ဖို့လုံနေပါပြီအဲ့တော့အခြေအနေတွေကရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေပါလား
တကယ်တမ်းဆိုရင်တော့ကျင်းပလို့မရနိုင်တဲ့အခြေတိုင်းပြည်အတွက်တည်ငြိမ်မှုမရှိတဲ့အခြေအနေရွေးကောက်ပွဲကျင်းပလို့မဖြစ်နိုင်တဲ့အခြေအနေလို့ပြောမှာဖြစ်ပါတယ်တိုင်းပြည်ရဲ့နယ်မြေ60ရာခိုင်နှုန်းကိုစစ်ကောင်စီကမထိန်းချုပ်နိုင်တော့ဘူးတော်လိုင်းရာစုတွေကထိန်းချုပ်ထားတယ်နောက်ပြီးတော့ကျန်တဲ့နေရာတွေမှာတိုက်ပွဲတွေဖြစ်နေတယ်ဆိုတော့တကောင်စီရင်ကောက်မှာရွေးကောက်ပွဲလုပ်မယ်ဆိုလဲဘယ်မှာလုပ်မလဲရန်ကုန်မန္တလေးနေပြည်တော်နဲ့အဲ့မြဝကျွန်းပေါ်နဲ့တရားမြေပြန်ဒေသနေရာကွက်ကွက်လေးလောက်မှာရောလုပ်မလားလုပ်လို့ရောအဲ့နေရာတွေမှာတည်ငြိမ်မှုရှိမယ်လို့ထင်ပါသလားဆိုတာသိအရေးကြီးပါတဲ့ကိစ္စကတော့ဒါပေမဲ့သူတို့ကတော့ဇလုံးမှာပဲပေါ့လေအဲ့အဓိကအရေးကြီးတာကတော့လူသူတွေအတွက်တည်ငြိမ်မှုရှိတဲ့ရွေးကောက်ပွဲရင်တစ်ထိတ်ချင်းလုပ်ပြမယ်ရွေးကောက်ပွဲလို့ပဲပြောမှာဖြစ်ပါတယ်ဒီကတော့
အဲ့ဘလို့ရွေးကောက်ပွဲမျိုးဖြစ်လာပါမလဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလား
ရွေးကောက်ပွဲလောက်တာဟာတကယ်တော့ရွေးကောက်ပွဲမှာအဓိကအဖြစ်ကတော့ representation ပေါ့လူတို့ရဲ့ကိုစားပြုမှုဘယ်လောက်ကိုစားပြုနိုင်မလဲဆိုတာအရေးကြီးပါတယ်အခုကနေရတနိုင်ငံလုံးကမလုပ်နိုင်ဘူးနောက်ပြီးတော့သူတို့ပါတီတော်တော်များများကိုလည်းသူတို့ကပိတ်ပင်ထားတယ်လူတို့ကိုစားပြုမှုအများဆုံးရနိုင်မဲ့ပါတီကြီးရွေးချယ်မှာ NLD တို့ဘာလို့လုံးဝကိုရက်တူခင်မရှိလို့ပိတ်ပလိုက်တယ်နောက်ပြီးတိုင်းပြည်လုံးမှာရှင်းပြိုင်နိုင်ဖို့အတွက်တနိုင်ငံလုံးပြိုင်ဖို့အတွက်သတ်မှတ်ထားတဲ့စည်းကမ်းချက်တွေကလည်းများတယ်ရမုံငွေဘယ်လောက်ပြနိုင်ရမယ်မျိုးနယ်ပေါင်းဘယ်လောက်မှပြုံးဖွင့်နိုင်ရမယ်ပညာစုရောမှာတိုင်းပြည်လုံးလည်းလုံးရမယ်လို့ပြောတယ်စုနရီလောင်တိုင်းနယ်ပြည်တွေမှာလည်းအဲ့လိုမျိုးကန့်သတ်ထားဆိုတော့လူတို့ကတကယ်သူတို့ကိုစားပြုမဲ့ပါတီကိုသူတို့မရှိနိုင်တော့ဘူးကွာအဲ့ဆိုကိုစားပြုမှုနဲ့တဲ့အခြေအနေဖြစ်ပါလိမ့်မယ်ဆိုတော့လူတို့ရဲ့ choice of voting ပေါ့လေ voters ရဲ့ choice ဘယ်သူရွေးရမှာလဲရွေးစရာသူတို့ပဲရှိနေသလိုဖြစ်နေပြီ voters ရဲ့ choice ကလည်းမမကန်လုပ်ပိုင်မှမရှိဘူးအဲ့ဒါလည်းမလုပ်နိုင်ဘူး Now, do our accountability. Lau kain lu sejarah ini kau website mana? Lu lebih dia ni ada musim lazo. Belum ada musim ni aku. Guna biar lu mesti menyesuaikan terbau surat. Surat lagu ni ni. Zoom ni ini kau buat mah. Lu lara dah. Accountability surat dah. Kain lu sejarah mula ber. Sini mah lu mempunyai ni aku pihah.
Nada ku tiga na di ini kau buat ada yang biru. Kau jauh dari sungai sila ni mula.
ตีนี่นายมล่ะอุปมาเช่นนี้ไปกูอุดีล่ะนายมล่ะอะไรแบบแต่ไอ้ตั้งปีตรวจดอมมาพยอนนายมือดับเบิ้ลแม่ระจิมสเตเบิลตี้ทรูอัดกาลูดาฮาร์อะไรนี่เลยลูกเด็กแต่ว่านายงานตัวรอมยามยามมาเลยแบบดิโมกราซีมาหกเดือนนายงานเนี่ยยังยิ่งสิวะเลยอนาคตนายงานเนี่ยเอลูเว่ซึ่งเป็นทางทายนายงานเนี่ยถ้าดิโมกราซีมันจะพุ่งจะทายอนาคตนายงานเนี่ยยังยิ่งสิวะเลยไอ้นายงานนี่มาเลยยุคเอาไปลุกจ้าเลย ไอ้เหรอปัญญาชินาสงสัยดีอยู่กับไปลุกหาตั้งปีตีนี้มูเดอที่กาดูรจิงเนี่ยอุชวยพยายามเลจิตมีสิ่งรู้รู้ยายจิมพิจารณาพิจารณาสูบยาพิจารณาสุดแล้วก็ลมยาปีเกรงกับมาคาซัคสถานสุราดีป่าวิบอลเลยอาชาเลวัยนั่งงานวิมานสุรุษีเนี่ยบางงานเราสิบีไอ้ตบาดีเรียกว่าสุราจุดกับไปสุราดูรู้ไรด่าเวสุราด่า ลูกพี่อาบีรอดเด็ดเด็ดเด็ดเด็ดลาเลยไอ้ลูกแบบที่นี่ชาวแอฟริกามาเลยไอ้ลูกนั่งงานนี่น่าเล่นในอเมริกามาเลยไอ้ลูกนั่งงานนี่ยังไงสิวะเหตุการณ์เราลูกนี่จะอะไรไปบ้างเลยทุกตัวเลยไปตัวเราชอบดูเยอะชอบได้พูดเสียแต่ยูเอ็นพิมพ์ด้วยตัวเราจำจะไปว่าลูกดับชีวิตช่วยเลยไปสลับไปเราพินิจาร์ไปสำหรับยามานั่งงานมาเลยไปดีกาเราดีหายอยู่เจริญลูกดับไปตัวเราเลเจตมิสิยามะ ทุกครั้งเลเจตไม่ใช่ยาวมันย้อนเลยนะมาดูส่วนที่มีอยู่ในบริเวณเลือดยาบีรอจำนวนรวมหกตัวบ่าวด่าฮะรู้ก็จะไปส่วนที่ลาบาบิสวามีรูปโฟดอยู่ในรับเชื่อมันที่มาเลยแล้วปั๊มยาวมันเลยมันสีหน้ามันบ่าวทำไมตอนนี้ด้วยจุดจีจุดสงสัยสีลำน้าส่วนนั้นแต่ก็รู้ว่าส่วนพียงเป็นไรเดสส่วนอัตโนมัติผมรับไปเดสส่วนที่กูเสกงเสียสบอร์ฮาร์เรปูวิโรพียงเนสบอร์ฮาร์สีลำเอส่วนนั้น ดับตัวมีดมีบอลเลยเชนี่ฮาร์ดพี่ทว่าอยู่กันอยู่ไม่รู้ช่วงอะไรสงสัยจะไปทั้งส่วนนั้นเองพี่เอาเลยฮามยามานั่งมาพี่เรื่องมาจากสี่เหตุพี่ป้าก็พี่อารุตัยนี่อารุตัยพี่เรื่องพี่เอาเลยมาสุริยาอยู่ที่เยลุดชูเลสี่เหตุสุราพี่อะไรจะเอาไว้สุราไอ้ลูกเชลัยนี่เนาะพี่อะไรบ้างทำไมที่ก้าอยู่อยู่อาเป็นจีเมสุริยาเนาะที่พี่เราลาละมาเข้ามือลูกสุรามาบ้าง นั่นไงนะครับแต่ว่าเนี่ยเดบอทาบ่าวที่ยูเก้าเปิลเล็กขามามละไม่งั้นก็ที่ก้าบอกมามีมาปีดูเรื่องจูดเรื่องสินาวสรุปจูดเรื่องสินามาเว้ยอุ้มอัดเยอะสุดยาวกังสุนมุนัสุก้าอาบีเลยที่ก้าอาบีเลยแต่วิสุก้าที่ก้าเปิลเรื่องเมื่อสันดาสังสรรค์กับวิจารณ์เล็กคุณยาเบียคุณลุงพี่อัดทวีพีเลยแล้วที่จะบอกเว้ยที่ก้าอาบีสรุปว่าลุงว่า สิบวัยรู้จูสิบวัยเสียดลมยาพินิบิสระรู้จูสิบวัยรู้ยินนิมุนนั่งมุรู้ลุลุพิจารณาเชลเลกุยยาบูด้วยยี่จีเอไอส์จังนั่นที่ยินมุยังตัวลูกพี่เมตบวบเชื่อไปส่วนเจ้าหน้าในงานนี้เลยเวทุนีลกามาตุยามาว่าเจ้าหน้าสุดท้ายเบี้ยเกเรกบ้าอาณาเชนในงานนี้รู้ช่วยพ่อเย่เดียวเป็นพิมุระยุกับเวจิมบาบยาเรสุราหูช่วงในงานเราสิมาบิวเลยพระเจ้าสิมาบิวเลยส่วน ตัวสีวายอาเป็นยี่นิมพ์นั่นยี่นารีเสด็จยี่นารีตัวสุงาอุสุทัยยี่นารีตัวจังจะลุยตัวเราบ่ฮาดิลุยฮาอนาคตมาบูตัวสมัยยุคเก่าเปิดลูกเดชสุบิดาตัวจบยาจามาเวลาส่วนไอ้ลูกปุ่งจามีตัวจังจะบีรอเนี่ยมันเองมาสิ่งสิ่งลงนั้นไม่ยุคเก่าเปิดเลยเวลาดูจ้าเวตัวจูดเดียวเลยสงชาจีเนี่ยนั่นเองเนี่ยเราเล็กขันยามาเวอุมาอาเซียนสุยาวาตัวช่วงนั้นเนี่ยเราโอเคทั้งส่วนมุสวาอุกงานเลยลูกเก่าเปิดจบยามาเว แต่เมื่อตอนอาเซียนตะคุ่งลงร้อนจงบีรอลงมาทับขันเลยสุยรอพิอลาบัวรอเขยมาเลยเมื่อตัวเอ็นจอยน์กับมินิเกลูขอเรศุบังตัวดุนิเจจินเลยทุกเดือนขมาบิมุกเวเลอร์ไปน้ำในงานนี้อาร์ตโตรเนยยงจิบุกเข้าไปเลยเมื่อที่ยุคเขาเป็นยินิมิวนันเลยที่เราตัวลงมาหมู่บ้านวุฒิโซเลเวตาตัวเราจะที่ยินมุยาลาเรศุนอาตัวสังคีบีรอดีอาตเซน ยังไงนั่นแม่นับแบบลูกพี่หลานทำเลสเราเราสมมติว่าจีกองจีจารึงแม่ลูกที่มาเลยแต่เพื่อมาดีแต่ในงานลงมาเลยแต่เพื่อเรียบเช่นนี้มาเลยแล้วในการตัวเราแต่ใครเนี่ยลุยเลยสิเลยเรา
တိုင်းသားလည်းနဲ့ကိုင်အဖွဲ့ရည်လည်းရှိတယ်အဲသူတို့အပိသက်ချေမုံမို့အတွက်ဒီစစ်တပ်ကိုတရုတ်ဘက်ကနေပြီးတော့ကူညီပေးနိုင်ခြေရောရှိလား
ကျွန်တော်မထင်ပါဘူးတရုတ်ကတိုင်းရင်းသားအင်အားစုတွေကိုဒါလို့ပြောရင်သူမွေးထားတာအများကြီးပဲဘာကြောင့်မွေးထားလဲဆိုရင်သူတို့ဟာစစ်ကောင်စီဖြစ်ဖြစ်ဘယ်ဆိုရဖြစ်ဖြစ်တက်လာတဲ့ဆိုတော့အဖိဖို့ကစားလို့ရအောင်ဖြစ်တယ်နောက်ပြီးတော့အဲ့ဒီအစိုးရအဖိဖို့ဗဏ္ဍာမှာကစားခြင်းလဲဆိုတော့သူအခွင့်အရေးအတွက်ဈေးစစ်တဲ့နေရာမှာအပြင်နိုင်ငံတကာဆက်ဆံရေးဒီအစိုးရဟာဘယ်ဘက်ရင်းသွားမလားဘာညာဆိုတော့လဲသူတို့ကြည့်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အဖိဖို့လုပ်မယ်ဆိုတာသိကြပါတယ်ဆိုတော့ဒီလိုပဲစစ်ကောင်စီကိုအဖိဖို့လုပ်နိုင်မဲ့သူတို့ရဲ့ liberation policy အဲ့ဒီဟာဖြစ်နေတော့တရင်တိုင်းအင်အားစုအားလုံးမဟုတ်တော့မှတချို့တွေကသူတို့ selective စီစဉ်ခြင်းလိမ့်မယ်လို့ထင်ပါတယ်တရုတ်ဘက်ကတော့ဆိုတော့စစ်ကောင်စီကတော့သမားအုတ်ချုပ်လို့ရတဲ့အထိပေါ်လေမင်းတို့မျက်နှာသိပ်ပြီးတော့ပုံစံတပြုံနဲ့အုတ်ချုပ်ငါတို့ဒီဟောင်းလေးကြီးထားမယ်ဆိုတဲ့သဘောသာဖြစ်မယ်ထင်ပါတယ်တရုတ်ရဲ့သဘောကတော့
အဲ့ဒီရွေးကောက်ပွဲကနေပြီးတော့အချင်းတွေကအကောင်ဘက်ကိုဥတီလာနိုင်မလားမြန်မာနိုင်ငံရဲ့အနာဂတ်ကဘယ်လိုပြောရပါမလဲ
မြန်မာနိုင်ငံအနာဂတ်တိုင်းရင်းသားကျန်တဲ့တော်လိုင်းအင်အားစုလက်ခံမလားဒီရွေးကောက်ပွဲရလက်ကိုဆိုတဲ့ပုံမှာအများကြီးမူတည်ပါတယ်တော်လိုင်းအင်အားစုရဲ့အများစုယူဂျီရောဘာလို့ထုတ်ပြန်ထားတဲ့အဓိကပြညာချက်ထဲမှာတော့စစ်တပ်ကြီးသူတို့ဆွေးနွေးကျင်တယ်ဆိုပေမဲ့စစ်တပ်ကြီးနိုင်ငံရေးကလုံးဝထွက်သွားတဲ့အခြေအနေကိုသူတို့လိုချင်တယ်စစ်တပ်ကနိုင်ငံရေးကလုံးဝထွက်သွားပြီးရွေးကောက်ပွဲလုပ်ပြီးတော့တက်လိုက်ရသဆိုလုံးဝလွှဲခဲ့မဲ့ဆိုရင်ဆွေးနွေးမဲ့သူတို့အစင်းသင်းပဲဆိုပေမဲ့အဲ့လိုမဟုတ်ဘဲနဲ့သူတို့မြန်တဖုံးစုပြီးတော့သူစစ်တပ်ကပဲ challenge နေပြီးတော့သူတို့အကျိုးအတွက်သာအဓိကထားပြီးလုပ်နေမဲ့ဆိုရင်တော့သူတို့လက်ခံနိုင်မှာမဟုတ်ပါဘူးထို့နည်းတူစွာပဲတိုင်းရင်းသားတော်လိုင်းအင်အားစုတွေရောတခြား PDF တွေအကုန်လုံးဟာသူတို့စတေးထားတာသူတို့ရင်းနှီးထားတာတော်တော်လေးဒီစင်တီရောက်ဖို့အတွက်ကိုခက်ရခက်စေလှုပ်လာကြတာဖြစ်ပါတယ်။ဒီဟာကိုသူတို့လွယ်လင်းတူသဘောတူပြီးတော့ကဲမင်းတို့ရွေးကောက်ပွဲလိုက်တော့ငါတို့သဘောတူပြီးကွာအကျဉ်းထပ်ပါတော့ဆိုတော့လုံမလိုက်မယ်လို့ကျွန်တော်မထင်ပါဘူး။ဒါပေမဲ့တချို့စီးပွားရေးလုပ်တဲ့လူတွေကလည်းပဲနိုင်ငံရေးအခြေအနေတည်ငြိမ်မှသူတို့စီးပွားရေးကလည်းပြန်လဲရှင်သန်လာမယ့်အခြေအနေဖြစ်ပါတယ်။ဆိုတော့တိုင်းပြည်ရှင်ပြန်လဲကောင်းမွန်လာမလားဆိုတာတော့သိပြီးတော့ပြောခက်ပါတယ်သူမဲ့ကျမ်းမာရေးတို့ဥပမာအဖြစ်ပညာရေးတို့ကိစ္စအတွက်များတည်ငြိမ်မှုရှိလာမလားအဲ့လောက်ပဲဖြစ်ရင်တောင်မှပဲဖြစ်ပါစီလို့ဆူတောင်းရမယ့်အခြေအနေပါဆိုတော့တိုင်းပြည်လုံးအတွက်ဉာဏ်ရတဲ့အခြေအနေပုံမှန်အခြေအနေဖြစ်လာဖို့ဆိုတာတော့သိမမျှော်လင့်နိုင်ဘူးလို့ပြောမှာပ
ါဟုတ်ကဲ့ပါဦးကျော်စနာရှင်အခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ
်ကျေးဇူးပါပဲ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ခုတော့လူငယ်အစီအစဉ်တစ်ခုဖြစ်တဲ့ Gen Z အစီအစဉ်လှည့်ပါဗျာ။အပြန်အလှန်စကားဆက်ထိုးပွဲတွေအပြောင်းလဲတွေမျိုးစုံနဲ့ဒီနေ့ American ရဲ့ရွေးကောက်ပွဲကအရင်နှစ်တည်းနဲ့မတူထူးခြားမှုတွေနဲ့ပြည့်နေပါတယ်။ကမ္ဘာအင်အားကြီးအမေရိကန်နိုင်ငံမှာရှိနေတဲ့လူငယ်တွေကလည်းဒီလိုအလှည့်အပြောင်းတွေများနေတဲ့နိုင်ငံရေးပေါ်ဘလောက်ထိစိတ်ဝင်စားမှုရှိနေပါလဲသူတို့ကြားထဲမှာဘာတွေကိုဆွေးနွေးနေကြလဲဆိုတာကိုအမေရိကန်နိုင်ငံမှာကြီးပြင်းတဲ့မြန်မာလူငယ်လေးတချို့နဲ့မက်ခင်လေးကဆက်သွယ်စကားပြောထားပါတယ်ခင
်ဗျ Hey Gen Z တို့တက်ချင်ရောက်ပြန်ပြီနော် Gen Z တို့ရေဒီတစ်ပတ်တော့အမေရိကန်ရွေးကောက်ပွဲအကြောင်းကြည့်ကြရအောင်လူငယ်တွေဒီအကြောင်းအရဘလောက်ထိစိတ်ဝင်စားလဲဆိုတာကိုသိဖို့အတွက်အမေရိကန်မှာမွေးဖွားကြီးပြင်းခဲ့တဲ့မြန်မာလူငယ်လေးနှစ်ယောက်နဲ့စကားပြောထားတယ်
ကျွန်တော်နာမည်မင်းညီဦးပါအာကျွန်တော်ဟို University of Maryland အခု senior year တက်နေရဲ့ဟို mechanical engineering ကို study လုပ်နေပါတယ
်မင်္ဂလာပါကျွန်တော်နာမည်ကမင်းအမွန်ပါအခု University of Maryland College Park မှာကျောင်းတက်နေတယ်ကျွန်တော်က graphic design major ယူထားတယ်နောက်ပြီးတော့ budget တဲ့ studio art ယူထားတယ်
သူတို့မဲသွားပေးဖို့အစီအစဉ်ရောရှိလားဆိုတော့မေးကြည့်လိုက်ဦးမယ
်ဒါကတော့ဒီလာမယ့် form မှာမဲပေးမယ်ဘာလို့ဆိုတော့abortion rights ကိုမလက်ခံတော့ဘူးနောက်ပြီးတော့တချို့transgender surgery တွေပေါ်လဲအလောက်အကုန်လုံးဖျက်လိုက်မယ်ဘာမှမလက်ခံတော့ဘူးအဲ့ဒါကတော့ဒါ support မပေးနိုင်ဘူး
you know citizen in the united states မှာဆိုရင်တော့ vote တော့လုပ်တယ်နဲ့ voting လောက်တာ important ဖြစ်တယ်အခုဒါတိတ်ပြီး follow လဲတိတ်မလုပ်ဖြစ်သေးရောဒါမှ opinion အကြီးအကျယ်မရှိဘူးဒီလူကို vote လုပ်မယ်ဟိုလူကို vote လုပ်မယ်ဒါပေမဲ့you know နည်းနည်းနီးလာတဲ့အချိန်မှာဆိုတော့ဒါလည်းဒါကြားရတဲ့ဟာနဲ့ဒါကြည့်ပြီးတော့ဘယ်ဘသူ့ကိုပို့ကြိုက်လဲဆိုပြီးရွေးရမှာပေါ့
လူငယ်တွေကဒီအကြောင်းအရာကိုဘယ်လောက်ထိစိတ်ဝင်စားမှုရှိနေလဲသူတို့ကြားထဲမှာရောဘာတွေကိုပြောဆိုဆွေးနွေးနေကြလဲ
Democratic Party နဲ့ Republican Party ကတချို့နေရာတွေမှာသူစင်တူပဲရှိနေတာဘက်ကဒီလိုပြောတယ်နောက်တစ်ဘက်ကဒီလိုပြောရတာမဲ့တကယ်တော့နှစ်ဖက်လုံးကတူနေတယ် specifically ကြည့်လို့ရတယ်ဟို Palestine မှာနောက်ပြီးတော့Gaza မှာသူတို့အဲ့ဒီဘက်ကနှစ်ဖက်လုံးကGaza ကို support မလုပ်နိုင်ဘူးအဲ့ဒါ Israel ပဲဟိုတနတ်တွေမြောက်တွေပို့နေတယ
်အရင်ရစိတ်မဝင်စားဘူးဒါပေမဲ့နည်းနည်းအသက်ကြီးတာလေအခုကြောင်းနေပါလေပိုတက်လာအလုပ်တွေပါလေလုပ်တော့နည်းနည်းလေးရောပို့ပြီးရော interested ပို့ဖြစ်လာတယ်အဲ့ဒါကိုဆိုဒါအခုကြောင်းတက်နေတဲ့အချိန်မှာဆိုတော့အခုအကြီးကျယ်ဖြစ်နေတာကတော့ Palestine Israel conflict ဖြစ်နေတာအခုလူငယ်တွေကတော်တော်အဲ့ဒါကိုစိတ်ဝင်စားနေ activist လောက်ကြရတယ်ဟိုကနောက်ပြီးရော abortion right တွေပါလေဆိုရင်လည်းတော်တော်ပြောကြတာပေါ့နော
်ပါတီနှစ်ခုကြားကမဲဆွယ်စီယုံမှုတွေပေါ်မှာရောသူတို့ရဲ့အမြင်တွေကဘယ်လိုရှိနေလဲ
student loan တွေပါ shell ပေးမယ်ဆိုရင်တော့ဒါ student အကောင်လုံးအတွက် benefit ဖြစ်တာပေါ့เนาะဒါပေမဲ့ online ပြောရမယ်ဆိုရင်တန်းတန်းနဲ့အသက်ကြီးလာလေပို့ပြီးတော့ economics တွေပါအကြောင်းပို့တင်လာလေဒါရနားလည်မှုနဲ့ဆိုရင်တော့အဲ့လိုမျိုး shell ဖို့ဆိုတာကတော့ဘလောက် realistic ဖြစ်မယ်ဆိုတာမပြောနိုင်ဘူးအဲ့လိုမျိုး promise ကြီးအနေနဲ့တော့သွားပေးပြီးတော့မင်းတို့ student loan တွေကိုအကောင်လုံးရှင်းပေးမယ်ဆိုတာကတော့နားထောင်ရတယ်ဆိုရင်တော့ကောင်းတာပေါ့เนาะဒါပေမဲ့တကယ် realistically ဖြစ်နိုင်လားဆိုတာကတော့အယုံကြည်မှုအကြီးကျယ်မရှိဘူးဒါမှအ
ဲ့ဒီ policy ကwhen no ye when na ma bo da mae tacho ha di sin sa mae a di pasan ba ya ni la ma le tax de ya ni la ma la
nai ngan taku o ti thaw mo kan kan mo mon phit pho wa immigration kan kan lo de da mae at the same time ma le immigration so the body ya lo pya mae no restriction no shi ya ma bo no a ne ne a mya ne raw you know flush out lo wa mae bdu wa you know bdu o pay win le ko nai ngan na o pay win le te cha raw check di ba shi ya ma
lu ngin ni chaung ma lo Donald Trump ကလုံးဝမလက်ခံနိုင်ဘူးတမတာနောက်တစ်ခါဖြစ်ဖို့ဟုတ်တယ်ဒါပေမဲ့ Kamala Harris ကတချို့လူငယ်တွေကနည်းနည်းစဉ်းစားနေတယ်မဲပေးမလားမမဲပေးမလားဟုတ်ဆိုဒီ Gaza အတွက်အဲ့ဒီ case ကလူငယ်တွေပေါ့အရင်အရေးကြီးပြီးတော့တစ်ဖက်လုံးဝ interview တွေမလုပ်ဘူးနောက်ပြီးတော့အဲ့ဒီအကြောင်းဟိုပါလေIsrael ဘက်ပစံနေစိုက်နေသေးတယ
် Democratic နဲ့ Republican ဒီပါတီနှစ်ခုကြားမြန်မာနိုင်ငံအရေးကိုဘယ်သူကပို့ပြီးစိတ်ဝင်စားမလဲဆိုတော့သူတို့ရဲ့အမြင်က
မြန်မာပြည်ရောပြန်ကြည့်ဖို့ဆိုတာကတော့ United States ကနေပြီးတော့ aid service ကို provide မလုပ်နိုင်လို့ဒါစိတ်ထဲမှာထင်တယ်ဘယ်သူတက်တဲ့ပြီးတော့တခြားဒီလိုမျိုး United States တခြားနိုင်ငံတို့ကလာပြီးတော့ you know intervene လုပ်ပြီးတော့သွားကူညီဖို့လုပ်ဖို့ဟာသူတို့မှာ political interest ကအဲ့နိုင်ငံထဲမှာမရှိဘူ
းနှစ်ဖက်လုံးကဒီမြန်မာပြည်အကြောင်းကိုလုံးဝမပြောဘူးနောက်ပြီးတော့ acknowledgement လည်းမပေးတာဟိုဒီ assist ရရှိနေတဲ့ကိစ္စကိုအလုံးဝမပြောတာ။နောက်ပြီးတော့ဒါတစ်ခုပဲတည်တာအဲ့ဒါကမြန်မာ assist ရက Israel ကိုပထမ support ပေးတဲ့အဲ့ဒါအကြောင်းပဲတမန်တော်ဖြစ်ဖြစ်သိမထူတော့ဘာဖြစ်လို့ဆိုတော့ Israel ဘက်ကိုအပီးလို့လို့ပဲ US ကမြန်မာစစ်တပ်ကိုပဲsupport ပေးမယ်တဲ့
။ကဲဂျန်စီတို့ကြီးအခုကြားခဲ့ရတော့မြန်မာလူငယ်လေးတွေရဲ့ American နိုင်ငံရေးပေါ်အမြင်တွေပဲเนาะ။နောက်တစ်ပတ်ကြားလို့ရှိရင်လည်းဂျန်စီတို့ကဂျန်စီရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါအောင်เนาะ။တတ်တာ
VOA အစီအစဉ်တွေကို Radio ရုံးမြင်တန်းကြားတော့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်။
VOA ရဲ့အစီအစဉ်တွေနောက်ဆုံးရသတင်းတွေကို www.bamis.voanews.com မှာလည်းအချိန်မရပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ဗျာအခုတော့တပတ်အတွင်းအားကစားသတင်းတွေကိုကြည့်အောင်ပါနိုင်ငံတကာအိုလံပစ်ကော်မတီ IOC ဥက္ကဋ္ဌရွေးကောက်ပွဲကိုတော့ကမ္ဘာပြည်ခုပြည်အဖွဲ့ချုပ်ဥက္ကဋ္ဌပါဝင်9ယောက်ပါဝင်ရွေးခံမှာဖြစ်ပါတယ်ပင်မြတ်လီရဲ့ဗန်နိုင်းအစည်းအဝေးနဲ့ချူဖောက်မှုအတွက် Manchester City ဘောလုံးအသင်းကိုလွတ်လပ်တဲ့ကော်မရှင်ကစတင်စစ်ဆေးနေပါပြီဒီလိုသတင်းတွေနဲ့အတူတပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရနိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ
အင်္ဂလန်အိုလံပစ်ကော်မတီ IOC ဥက္ကဋ္ဌနေရာအတွက်ရွေးကောက်ပွဲကိုတော့ရှင်းနေမှာကျင်းပသွားမှာဖြစ်ပြီးတော့ကမ္ဘာပြေခုံပြအဖွဲ့ချုပ်ဥက္ကဋ္ဌ Sebastian Coppa ဝင်စုပေါင်း9ယောက်ဝင်ရောက်ရှင်းပြမှာဖြစ်တယ်လို့အင်္ဂလန်အိုလံပစ်ကော်မတီ IOC ကတနင်္လာနေ့မှာထင်ကြပါဗျ။ Sebastian Coppa နဲ့အတူနောက်ထပ်ဝင်ပြိုင်ကြမဲ့သူတွေကတော့ Zimbabwe နိုင်ငံရဲ့အကစားဝန်ကြီး Casey Coventry လက်ရှိ IOC ဒုဥက္ကဋ္ဌ Samarin Salisek နိုင်ငံက Sebastian Coppa ဥက္ကဋ္ဌ David Lapadian Jordan နိုင်ငံကအရှေ့မင်းသား Faisal Al Hussein နိုင်ငံကနေချောစီဖွဲ့ချုပ်ဥက္ကဋ္ဌဂျိုအန်အလိုင်ယက်နိုင်ငံကဂျိုမာဖွဲ့ချုပ်ဥက္ကဋ္ဌမော်ရီနာရီဝါတနာဘေးတို့လည်းဝင်ရောက်ရှင်ပြိုင်ကြမှာဖြစ်တယ်လို့ပြောပါတယ်လက်ရှိ IOC ဥက္ကဋ္ဌဖြစ်တဲ့ဂျာမနီနိုင်ငံသားသောမတ်ဘက်ခါဒီတာဝန်ကို12နှစ်ကြာတာဝန်ယူပြီးတဲ့နောက်ရှင်းနေမှာယာလူကနေအနားယူတော့မှာဖြစ်ပါတယ် IOC ရွေးကောက်ပွဲကိုတော့လာမယ့်2025မတ်လကြာရင်ရီနိုင်ငံအိုလံပီယာမြို့ဟောင်းမှာကျင်းပမယ် IOC စီးဝေးမှာကျင်းပတော့မှာဖြစ်ပါတယ်ခင်ဗျာကျင်းနိုင်ငံမှာတော့အိုလံပစ်အမှတ်တံဆိပ်သင်္ကေတဖြစ်တဲ့အဝိုင်း၅ခုကိုပဲရစ်မြို့က Eiffel Tower မြို့ဒဏ္ဍာကလီနာတံတားမှာပဲရစ်အိုလံပစ်အမှတ်တရဖြစ်တဲ့စနေနေ့ကစိုက်တူခဲ့ကြပါတယ်။ဒီအိုလံပစ်အထိမ်းအမှတ်သင်္ကေတဖွင့်လှစ်ပြတဲ့အခမ်းအနားကိုတော့ပဲရစ်မြို့တော်ဝန်အန်ဟီဒါလ်ဂိုနဲ့နိုင်ငံကအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်ဘက်တို့တက်ရောက်ခဲ့ကြပါတယ်။
Vous êtes un très beau cadeau et nous avons tous des mémoires inoubliables de ces jeux magnifiques.
Ah, l'on l'a parlé les amphibies, il voyait que nous allons à l'endroit de Mimia Nainé, Mathia Ali, qui parle. Nainganaka Olympic Comedy, IOC, ne, Pintin Nainan Dari Dhamaka, à l'endroit de Mathia Pissi Gerava. Kutika Dima Pianlaya Lagale, qui n'a pas de Jimane Sula Jidikou Pippi, Olympic Mathingi Dari Gou, Paris Miodari Ne Gavale Kideri Ga, l'endroit de Jabi,အတိအမှတ်ပြူတာကိုပြင်ရတာကျွန်တော်ရှင်ထဲမှာရန်ကိုလိုက်လဲလဲကြည်နူးမိစေပါလေ
ပဲရစ်အိုလံပစ်အထိမ်းအမှတ်ဖြစ်တဲ့ဒီအိုလံပစ်အမှတ်တံဆိပ်ကြီးကိုလည်းပဲရစ်မြို့က iPhone မျောစင်ကြီးမှာဆက်ပြီးတော့ချိတ်ဆွဲပြသထားပါတယ်အခုလောလောဆယ်မှာတော့ပဲရစ်မြို့အာဏာပိုင်တွေဟာအဲ့ဒီအိုလံပစ်အမှတ်သင်္ကေတကြီးကိုသူနဲ့အရွယ်စားတူပြီးတော့လေးတင်အဖြစ်ဒီထက်ပေါ့တဲ့အစ်တစ်ခုနဲ့လည်းအစားထိုးဖို့စီစဉ်နေပါတယ်ပဲရစ်မြို့တော်ဝန်ဟေဒါဂိုကတော့လာမယ့်2028အိုလံပစ်အထိဒီအမှတ်တံဆိပ်ကြီးကိုဆက်ထားသွားကြပြီးတော့သမိုင်းမွေနဲ့ထိန်းသိမ်းစောင့်ရှောက်သူတွေကတော့ဒီပေါ်မှာဝေဖန်နေကြပါတယ်။ချိန်ထဲမှာပဲ Paris Olympic နဲ့မတန်ဆာ Olympic ပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ခဲ့ကြတဲ့ပြည်သူနိုင်ငံကအားကစားသမားတွေကိုနိုင်ငံကနေဂုဏ်ပြုဆုချီးမြှင့်တဲ့အခမ်းအနားကိုတော့ပြီးခဲ့တဲ့စနေနေ့ကပဲ Paris မြို့နယ်ကရှောင်းဇလီဇေးလမ်းမကြီးနဲ့ Arc de Triomphe မောဦးမှာကျင်းပခဲ့ပါတယ်။ Paris Olympic နဲ့မတန်ဆာ Olympic ပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ကြတဲ့အားကစားသမားတွေအကုန်တက်ရောက်ခဲ့ကြပြီးတော့ပြင်းထန်သမ္မတ Emmanuel Macron ဦးဆောင်ပြီးတော့ဂုဏ်ပြုဆုတဆိပ်တွေကိုချီးမြှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာ England Premier League ဘက်ကဘောလုံးသတင်းတွေမှာတော့ Manchester City အသင်းပေါ်မှာဗန်နာရေးစီးမြင့်နေချိုးဖောက်တယ်ဆိုပြီးတော့ဆွဲဆိုထားတဲ့အမှုတွေကိုဒီလောက်လေးမှာစပြီးတော့ကြားနာစစ်ဆေးနေပြီဖြစ်ပါတယ်လက်ရှိ Premier League Champion Man City အသင်းဟာ2009ကနေ2018အတွင်း Premier League ကချမှတ်ထားတဲ့ဗန်နာရေးဆိုင်ရာစီးမြင့်တွေကို125ချိန်ချိုးဖောက်တယ်ဆိုပြီးတော့ဆွဆွဲခံထားရတာဖြစ်ပါတယ်။ဒါကိုဖွဲ့ဝင်3ဦးပါဝင်တဲ့တရားလွှတ်တဲ့ကော်မရှင်ကစစ်ဆေးသွားမှာဖြစ်ပါတယ်။ဆွဲဆိုထားတဲ့ဥပဒေတွေကိုအပြစ်သက်ကြားနာစစ်ဆေးနိုင်ဖို့ကတော့လမ်းနဲ့ချီကြားမြင့်မှာလည်းဖြစ်ပါတယ
်။ Very difficult for an independent commission to make a finding.
ဘောလုံးဥပဒေနဲ့ဗန်နာရေးဆိုင်ရာကျွမ်းကျင်သူတချို့ကတော့ဒီကြားနာစစ်ဆေးမှုကနေ Man City အသင်းအနေနဲ့အစိုးရအသုံးပြမှုတွေကျူးလွန်လဲဆိုတာကိုဖော်ထုတ်နိုင်ဖို့ခက်လိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်။ဒါမဲ့လည်းမန်စီးတီးအသင်းအနေနဲ့တကယ်တမ်းစီးမြင့်တွေကိုချိုးဖောက်ကြောင်တွေးရှိရဲဆိုရင်တော့အမတ်လျှော့ခံရတာကနေပရီးမီးယားလိဂ်ကနေထုတ်ပယ်ခံရတာတွေအထိအင်ဆိုင်ရဖို့လည်းရှိနေပါတယ်မန်စီးတီးအနေနဲ့သူတို့အပေါ်မှာဆွဲဆိုထားတဲ့အချက်တွေကိုတကယ်ကျူးလွန်မလို့ဆိုတာကတော့စောင့်ကြည့်သွားမှာဖြစ်သလိုတကယ်လို့ကျူးလွန်ခဲ့တယ်ဆိုရင်ဘလောက်ထိအေးအေးယူခံရမလဲဆိုတာတွေကလည်းစိတ်ဝင်စားစရာပဲဖြစ်ပါတယ်ခင်ဗျာပြီးခဲ့တဲ့အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေမှာတော့မန်ယူမန်စီးတီးအာဆနယ်နဲ့ချယ်ဆီတို့နိုင်ပွဲတွေရခဲ့ကြပါတယ်Manchester United ကတော့အဝေးခွင့်မှာ Southampton နဲ့ကစားခဲ့တာမှာ Onana penalty တစ်လုံးကာကွယ်ပေးခဲ့ပြီးတော့ Man U က3-0 ဂိုးမရှိနဲ့နိုင်ပါတယ်။ Man U တက်ဂိုးတွေကိုတော့ Delict Rashford နဲ့ Garnacho တို့ကတကိုးစီသွင်းပေးခဲ့တာပါ။ Champion Man City ကတော့ Brentford ကိုအိမ်ခွင့်မှာ2-0နဲ့နိုင်သွားခဲ့ပြီးတော့ Man City တိုက်စင်မှု Haaland က2-0သွင်းပေးခဲ့ပါတယ်။ Champions League မှာတော့ Chelsea ကဘုံမောက်ကိုတကိုးဂိုးမရှိ Aston Villa က Everton ကို3-0နဲ့နိုင်ပြီးတော့ Liverpool ကတော့အိမ်ခွင့်မှာမမျောလင့်ပဲNottingham Forest ကိုတကူကိုမရှိတဲ့ရှုံးသွားခဲ့ပါတယ်။တနင်္ဂနွေနေ့ကလန်ဒန်မြောက်ပိုင်းဒါဘီမှာတော့ Arsenal က Spurs ကိုအဝေးခွင့်မှာတကူကိုမရှိနဲ့နိုင်ပြီးတော့ Newcastle နဲ့ Wolves ပွဲမှာတော့ Newcastle က2-2နဲ့နိုင်သွားခဲ့ပါတယ်ခင်ဗျာ။ American, Canada နဲ့ Mexico သုံးနိုင်ငံပူးတွဲအင်ရှင်ဖြစ်ကျင်းပမဲ့2026ကမ္ဘာဖလားမှာပြင်ဆင်ဖို့အတွက်သူ့အနေနဲ့အချိန်လုံလောက်မယ်လို့မျှော်လင့်ကြောင်းAmerican အသင်းရဲ့နီးပြတဲ့ Mauricio Pochettino ကပြောလိုက်ပါတယ
် For sure I think we have time we have time and we need to really believe in sync in big things we need to believe that we can
ကျွန်တော်တို့မှာအချိန်ရှိတယ်လို့ထင်ပါတယ်ကျွန်တော်တို့အနေနဲ့အကြီးကြီးမားထားဖို့လိုပါတယ်ကျွန်တော်တို့အနေနဲ့နိုင်နိုင်တယ်လို့ယုံကြည်ထားပါမယ်ဘလုံးပွဲတပွဲကိုပဲမဟုတ်ဘဲနဲ့ကမ္ဘာဖလားကိုပါနိုင်နိုင်တယ်လို့ယုံကြည်မှုရှိရပါမယ်ကျွန်တော်တို့ရဲ့လေ့ကျင့်ခန်းဆင်းတဲ့ပထမနေ့မှာကတည်းကစရောက်လာတဲ့သူတွေအနေနဲ့ ကြီးကြီးမားမားကိုမျှော်မှန်းထားဖို့လိုပါတယ
်ပိုချတီနိုကတော့အမေရိကန်အမျိုးသားဘောလုံးသင်းကိုပြိတ္တတွေပို့ပြီးတော့စိတ်ဝင်စားပြီးအားပေးလာအောင်ထိုက်စစ်ကိုအားပြုပြီးတော့လှလှပပကစားနိုင်တဲ့အသင်းဖြစ်အောင်လုပ်သွားမယ်လို့လည်းပြောပါတယ်အမေရိကန်မျိုးသမီးတင်ကအမျိုးသမီးကမ္ဘာဖလားနဲ့အိုလံပစ်ပြိုင်ပွဲတွေမှာအချိန်ချင်းဘိုးဆွဲထားပေမဲ့အမေရိကန်မျိုးသားတင်ကတော့ကမ္ဘာဖလားမှာအမြင့်ဆုံးရောက်ခဲ့တာကတော့2000နဲ့ကမ္ဘာဖလားမှာ quarter final အဆင့်ထိရောက်ခဲ့တာပဲဖြစ်ပါတယ်ခင်ဗျာနောက်တဲ့ဘောလုံးသတင်းတစ်ခုကတော့အင်္ဂလန်နီးပြဟောင်းစပန်ယူရန်အရစ်ဆန်ရဲ့ဇာဗနာခန္ဓာကိုယ်စီးရနိုင်ငံမှာပြီးခဲ့တဲ့စက်တင်ဘာ13ရက်နေ့ကကျင်းပခဲ့ပါတယ်အရက်ဆန်ရဲ့နာယီခန္ဓာကိုနော်ဝေးနယ်စပ်နာကသူကြီးပြင်ခဲ့တဲ့တော်စပီမြို့ကဖျားကြောင်းမှာပြုလုပ်ခဲ့ပြီးတော့မိသားစုတငယ်ချင်းမိတ်ဆွေတွေအပြင်ကမ္ဘာကျော်အင်္ဂလန်အသင်းခေါင်းဆောင်ဟောင်းဒေးဗစ်ဘက်ခမ်းနဲ့ဆွီဒင်နဲ့အင်္ဂလန်ဘောလုံးလောကကတောင်းဝန်ရှိသူတွေနဲ့လူရာပေါင်းများစွာလဲတက်ရောက်ခဲ့ကြပါတယ်ခင်ဗျာကနေဒါနိုင်ငံမှာအသက်ခံလိုက်ရတဲ့ယူဂန်ဒါနိုင်ငံကအိုလံပစ်မာရသွန်အပြေးသမားရဘက်ကချက်ကဂေးရဲ့နိုင်ခန္ဓာကိုတော့စက်တင်ဘာ14ရက်နေ့ကသူ့ရဲ့ဇာတိမျိုးဖြစ်တဲ့ဘူဂိုမျိုးမှာပြုလုပ်ခဲ့ပါတယ်။ဒီမကိုဂုံပြူတဲ့အနေနဲ့ယူဂန်ဒါအစိုးရကသူမရဲ့ရုပ်လောင်းကိုယူဂန်ဒါအလံအုပ်ပြီးတော့ဆက်ခန္ဓာနဲ့ဂုံပြူပြီးတော့မြေမြုပ်တကြိုခဲ့တာဖြစ်ပါတယ်။အသက်33နှစ်ရှိပြီးတဲ့ချက်ကဂေးဟာပဲရစ်အိုလံပစ်ကနေပြန်လာပြီး3ပတ်ကြာမှပဲသူ့ရဲ့ရည်စားဟောင်းကခန်းညာနိုင်ငံကသူနေတဲ့ရွာမှာဓာတ်ဆီလောင်းပြီးတော့မီးရှို့တက်ခဲ့တာဖြစ်ပါတယ်။အခုလိုချက်ကဂေးထိဆုံးသွားတဲ့အတွက်ခန်းညာနိုင်ငံမှာအမျိုးသမီးတွေအပေါ်မှာအကြမ်းဖက်မှုတွေအလွန်များနေရတဲ့ပတ်သက်ပြီးတော့အထွန်မြတ်များကအမျက်ဒေါသထွက်ခဲ့ကြပါတယ်။ဒီနာရီခန္ဓာကိုယ်တော်ခန်းညာအားကစားဝန်ကြီးလည်းတက်ရောက်ခဲ့ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ခန်းညာအစိုးရမှရောလူမှုတိုင်းဝိုင်းမှာပါအပြစ်ရှိတယ်လို့ခံစားရကြောင်းချက်တကေးအနေနဲ့လူမျိုးပြဿနာတွေရင်ဆိုင်နေရတယ်ဆိုတာမသိဘူးဆိုတာလည်းမဟုတ်ဘူးဆိုပြီးတော့သူကဝန်ခံပြောဆိုသွားခဲ့ပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ VUE ကိုဝေဖန်အကြံပေးစာတွေပို့ဖို့လိုတဲ့ဆိုရင်တော့ VUE email လိပ်စာ bamis@vuenews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့ကျွန်တော်တို့ရဲ့ကြာသပတင်းတွေမနေ့ဖက်ထုတ်လင်းချက်တွေလည်းပြီးဆုံးခံပြီးဖြစ်လို့ထိတ်တန့်သတင်းတွေကိုကျွန်တော်ကပဲပြန်လည်တပြပါမယ်။ဂါဇာအပြစ်ရရေးသဘောတူညီချက်ဟာပြီးခဲ့တဲ့တလခွဲတာကာလအတွင်းထုတ်တဲ့မှုတွေရှိခဲ့ပေမဲ့အစ္စရေးနဲ့ဟာမတ်စ်တစ်ဖက်စလုံးကအပြစ်သက်သဘောတူညီချက်တစ်ခုရရှိလာရေးအတွက်နိုင်ငံရေးစိတ်ဆန္ဒကိုပြတ်တာရမယ်လို့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကဗိုလ်တော်ဦးနှံ့မှာပြောပါတယ်။သဘောတူညီချက်ပါဆာဘိုက်၁၈ခုမှာ၁၅ခုကိုသူတို့သဘောတူထားပြီးဖြစ်ပေမဲ့ကျန်တဲ့ကိစ္စတွေကိုဖြစ်ရှင်းဖို့လိုအပ်တယ်လို့ဆိုပါရယ်။လေဘရွန်နိုင်ငံမှာတော့ပုံတုံးတွေကပောက်ကွဲမှုဖြစ်ပွားခဲ့လို့အနည်းဆုံး9ဦးသေဆုံးပြီးလူ300လောက်ဒဏ်ရာရခဲ့ပါရယ်။ Hispola စစ်သွေးကြော်တွေအုံပြတဲ့ Walkie Talkie စကားပြောဆက်တွေကိုအဝေးကနေဖောက်ခွဲခံခဲ့ရတာပါ။ American ရွေးကောက်ပွဲဆက်ဆက်သတင်းတပုတ်မှာတော့အလုံသမားသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့ The International Brotherhood of Teamsters ကသမရနေရာအတွက် Kamala Harris ဒါမှမဟုတ် Donald Trump တဦးကိုထောက်ခံပေးဖို့အရေးကိုပယ်ချလိုက်ပါရယ်။ဘဲကိုစလေကမှသမဂ္ဂဖွဲ့ဝင်တက်တမ3တန်းရဲ့လုံလောက်တဲ့ထောက်ခံမှုမရဘူးလို့သမဂ္ဂကပြောပါတယ်ညာနောက်ထပ်အမေရိကန်သတင်းတပုတ်မှာတော့ပြီးခဲ့တဲ့မတ်လတုန်းကဖြစ်ပွားခဲ့တဲ့မယ်ရီလန်းပြည်နယ်ကဘော်တီမိုးတရားကိုဝင်းတိုက်ခဲ့တဲ့ကုန်တင်သင်းမောရဲ့ပိုင်ရှင်တဲ့မန်နေဂျာတို့ကိုအမေရိကန်တရားရေးဌာနကပုံတုံးမှုမှာတရားစွဲလိုက်ပါတယ်ဘော်တီမိုးမြို့ရဲ့စစ်ကမ်းပြန်လည်ဖွင့်လှစ်ရင်းနဲ့ရေအောက်ကအပြက်စီးတွေကိုရှင်းလင်းရေးအတွက်အစိုးရကဒေါ်လာတန်100ကျော်သုံးခဲ့ရတာကိုပြန်ရဖို့အခုလိုတရားစွဲဆိုတာဖြစ်ပါတယ်ညာထိတ်တန့်သတင်းအချက်အလက်ကတော့ဒီလောက်ပါပဲညာကျွန်တော်တို့ရဲ့ကြာသပတင်းတွေမနေ့အစီအစဉ်တွေမပြီးဆုံးခင်မှာအခုအစီအစဉ်ဖြစ်မြောက်အောင်ဆောင်ရွက်ကြသူတွေကိုမိတ်ဆက်ပေးရရင်တော့အစီအစဉ်ထုတ်လွှင့်မှုကကိုစောမိုးကျော်ဖြစ်ပါတယ်ခင်ဗျာ။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ကျွန်တော်ကတော့အစီအစဉ်တွေကိုဆောင်ရွက်အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးဖြစ်ပါတယ်။သတ်တော်ရှင်တွေနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းဒုက္ခခတ်သိမ်းရှင်းနေပြီးကျန်းမာရှင်လန်းကြဖို့လည်းဆုတောင်းပေးလိုက်ပါတယ်ခင်ဗျာ။အစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြစီ။